Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2022ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ဒီရင်ကင်ကြပါစေခင်ဗျာ။စစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အမေရိကန်ဆန္ဒစင်သမား Jenny Fenster သူ့နေအိမ်ပြန်ရောက်သွားပြီဆိုတဲ့သတင်းနဲ့အတူမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲမှုပြန်ဆန္ဒရေးဂျိုးပမှုနိုင်ငံတကာနဲ့အတူတရုတ်ကလက်တွဲဆောင်ရွက်သွားမယ်လို့ပြောတာ Pfizer ကစံသက်စေ COVID ကုတောက်ဆေးဒေါ်လာ5ဘီလီယံမှုဝယ်ဖို့သမ္မတ Biden အစိုးရကစီစဉ်နေတာစတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကော်မတ်သူနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူမြန်မာပြည်ကိုရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမစ္စတာဆဆကာဝါနဲ့နိုင်ငံရေးပါတီတချို့တီးတန့်တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံခဲ့တဲ့အပေါ်မှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဘက်ကဘယ်လိုရှုမြင်ပါသလဲ
သူများများနားထောင်ဖို့လာတာဖြစ်တယ်ဆိုသူပြောတယ်တော့ကြည့်ရတာသူဒီနိုင်ငံရဲ့ကြောင်းလေးတဲ့အခင်းချင်းကိုသူအိတ်ထပ်ပို့ပြီးတော့နားလည်အောင်သိုးသားနေတဲ့သဘောလို့တန်းပြီးမှတ်ယူလို့ရတယ်
SNN ရဲ့တွဲဘက်အတွင်မှုဆိုင်ကြော်ညွှန်ပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်အစုံနားဆင်ရပါမယ်နောက်ကြားပြည်နယ်မိုးပြဲမြို့က PDF စကန်တစ်ခုကိုတော့စစ်ကောင်စီတပ်ကဝင်ရောက်စီးနင်းတိုက်ခိုက်နေပါတယ်ကလေးမြို့နဂတ်ဘွတ်ကျေးရွာနီးက PDF စကန်တစ်ခုသိမ်းပိုက်ခံရပြီးတဲ့နောက်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ကရင်ပြည်နယ်ဖအံမှာတော့ PDF နဲ့စစ်ကောင်စီပူးပေါင်းတပ်တွေနဲ့ KNU တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ဗုဒ္ဓဘူးညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်စံတော်ချိန်သမား Jenny Fenster ဟာအင်္ဂါနေ့ညဘက်ကမီရှိဂန်ပြည်နယ် Hendon Woods မြို့မှာရှိတဲ့သူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။သူ့ရဲ့ဇနီးဖြစ်သူကတော့မြန်မာနိုင်ငံမှာကြံနေခဲ့ပြီးတိတ်မကြခင်မှာပြန်လာဖို့လင်းလင်းမဝယ်ပြီးပြီလို့ဒေတာတွင်သတင်းဌာနတစ်ခုက Fenster ကပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။ဂျနီဖန်စတာဟာမေလ24ရက်နေ့ကရန်ကုန်မြို့ကနေပြန်ထွက်ဖို့လေဆေးရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးပုံမှန်5ခုနဲ့တရားစွဲဆိုခံခဲ့ရတာပါ။နိုဝင်ဘာလ12ရက်နေ့မှာထောင်ဒဏ်17နှစ်ချမှတ်ခံရပြီးတဲ့နောက်နိုဝင်ဘာလ15ရက်နေ့မှာပြည်တံအားလုံးကနေလူငယ်ဝင်ပေးပြီးတော့ပြည်နယ်နယ်ပေးပြီးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။ဖန်စတာလူမျိုးရေးမှာအဓိကခံခံနာကနေပါခဲ့တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချက်ဆန်ကစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူနဲ့ကြားမှာယုံကြည်မှုတည်ဆောက်နိုင်ခဲ့တာကဖန်စတာလူမျိုးရေးအတွက်အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကပြောပါတယ်ဂျပန်မြန်မာချစ်ကြည်ရေးတည်ဥက္ကဋ္ဌဟီဒေဝါတနာဘဲမြန်မာနိုင်ငံမျိုးသားပြည်နယ်တင်မြေအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယူဝဲဤဆဆကာဝါနဲ့နယူးမက္ကဆီကိုပြည်နယ်ဥချိုရေးမူဟောင်းနဲ့ကမ္ဘာလုံးဆိုင်ရာစစ်ဆေးညှိနှိုင်းရေးရစ်ချက်ဆန်စင်တာဥက္ကဋ္ဌဘီယိုရစ်ချက်ဆန်တို့ရဲ့မေတ္တာရက်ခံချက်အရလူသားဆန္ဒမှုကိုအလေးထားတဲ့အနေနဲ့ဒန်နီဖန်စတာကိုပြန်လွတ်ပေးခဲ့တာလို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူမှုအခြေအနေတွေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ငန်းတွေပြန်စနိုင်ရေးကြိုးပမ်းမှုတွေမှာတရုတ်နိုင်ငံကနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူလက်တွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံရဲ့ဌာနပြောဝင်ကပြောပါတယ်မြန်မာနိုင်ငံကိုလောလောလတ်သွားရောက်ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးသဖြင့်စွမ်ကော့ဆိုင်ရာခီးစဉ်တွင်မနေ့ကနိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရဇော်လီချန်းကအဲ့ဒါလိုဖြေကြားခဲ့တာပါထူးသဏ္ဍာန်ရဲ့ခီးစဉ်တွင်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စစ်ကောင်စီနိုင်ငံသားရေးစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနာမောင်လွင်ပြည်တော်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနဝန်ကြီးဗိုလ်ချုပ်ကြီးရာပြည့်တို့နဲ့အတူတွေ့ဆုံခဲ့သလိုအာဆီယံနိုင်ငံသားရရှိလာတဲ့မြမအရေးဘုံသဘောတူညီချက်၅ရဲ့အကောင့်တွေဖော်မှုတွေမှာတရုတ်နိုင်ငံကလက်တွေ့လှုပ်ဆောင်သွားမယ့်အကြောင်းဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဂျော်လီဂျန်ကပြောခဲ့ပါတယ်လေလာသုံးသက်သူတို့ချို့ကတော့ဆွမ်ကော့ရှန်ရဲ့ခီးစဉ်ဟာနိုဝင်ဘာလကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့တရုတ်ရဲ့တရုတ် ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုထည့်သွင်းရေးကိစ္စအဓိကဖြစ်လာနေတဲ့အကြောင်းကိုပြောဆိုကြပါတယ်။တရုတ်အထူးသဖြင့် Mr. Sun Kaoshan ဟာဩဂုတ်လတုန်းကလည်းမြန်မာနိုင်ငံကိုတပတ်ကြာလာရောက်ခဲ့ပြီးအဲ့ဒီအချိန်ကစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
။ American ခြေစား Pfizer ကုမ္ပဏီကစံသက်စေ COVID-19 ရောဂါကိုကုသတဲ့တောက်ဆေးသစ်ဒေါ်လာ5ဘီလီယံဘူးသမ္မတဂျိုးဘိုင်ဒန်အစိုးရကဝယ်ဖို့စီစဉ်နေတယ်လို့ American သတင်းတွေကပြောကြပါတယ်။ဒီအကြေအတွက်ဟာကုသမှုပေါင်း10တန်းအတွက်လုံလောက်တဲ့ပမာဏဖြစ်ပါတယ်။ နိုင်ငံပေါင်း99နိုင်ငံကအာနိသင်တူဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေကို Pfizer ကုမ္ပဏီကဆန်တဲ့နေတဲ့ COVID-19 ရောဂါအတွက်တောက်ဆေးကိုထုတ်လုပ်ခွင့်ပေးဖို့ဂျနီဗာခြေဆိုင် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်တည်းရဲ့လက်မှတ်ထိုးပြီးပြီလို့ Pfizer ကကြေညာပြီးနောက်ကျမှာပဲ American ကဆေးဝယ်ဖို့စီစဉ်နေတဲ့တင်ထွက်လာတာပါဒီဖွဲ့ဟာကုလသမဂ္ဂကကျော်ရောင်းခံပေးထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့တစ်ခုဖြစ်ပါတယ်။ Pfizer နဲ့ Medicines Patent Pool အဖွဲ့အကြားသဘောတူညီချက်အရကမ္ဘာလူဦးရေရဲ့53ရာခိုင်နှုန်းရှိတဲ့ဝင်ငွေနှိမ့်နဲ့အလဲလဲဝင်ငွေအဆင့်ရှိနိုင်ငံတွေမှာဒီတောက်ဆေးရလာမှာဖြစ်ပါတယ်။ Paxlovid လို့အမည်ပေးထားတဲ့ဒီဆေးဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကခပ်ပြော့ပြော့နဲ့အလဲအလတ်အဆင့်ရောဂါခံစားရသူတွေဆေးရုံတက်နှုံနဲ့သေဆုံးနှုံ90ရာခိုင်နှုန်းအထိလျှော့ချနိုင်တယ်လို့ Pfizer ကုမ္ပဏီကပြောပါတယ်။ဒီဆေးကိုစမ်းသပ်မှုကနေအားတက်ဖွယ်ရက်လက်တွေတွေ့ထားရတာကြောင့်စမ်းသပ်တာကိုရက်လိုက်ဖို့တိကျလွတ်လပ်တဲ့ကြံ့ကျင်သူတွေကအကြံပေးထားပါတယ
်။ COVID ကကွယ်ဆေးထိုးဖို့ငင်းဆန်ကြတဲ့ American ရေတပ်သားတွေအနေနဲ့မိခင်တက်ရင်ကတိကျစီခွဲထုတ်ခံရနိုင်တယ်လို့စစ်မှုထောင်ခံစားဝင်တို့လည်းဆုံးရှုံးနိုင်တယ်လို့ရေတပ်မူဝါဒတွေထုတ်ပြန်ပါတယ်။ရည်တက်တာတွေအားလုံးအပြည့်အဝကာကွယ်ဆေးထိုးရမယ်နောက်ဆုံးနေ့ကိုနိုဝင်ဘာလ28လို့သတ်မှတ်ထားပါတယ်။ဘာသာရေးအရဒါမှမဟုတ်ကျန်းမာရေးအခြေအနေတွေအရချင်းချက်နဲ့ရှောက်ထားနိုင်ပေမဲ့ဒါကိုအငင်းခံခဲ့ရရင်တော့9ရက်အတွင်းကာကွယ်ဆေးထိုးရမှာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့ငင်းဆန်တဲ့ရည်တက်တာတွေဟာပညာရေးဆိုင်ရာခံစားခွင့်ယာဒူးတိုးမြင့်ခြင်းနဲ့အပိုစုချင်းငွေတွေကိုဆုံးရှုံးရမှာဖြစ်ပါတယ်။အမေရိကန်ရည်တက်မှာတာဝန်ထမ်းဆောင်ဆဲစစ်သားရဲ့99ရာခိုင်နှုန်းကျော်ဟာအနည်းဆုံးတစ်ကြိမ်ကိုဗစ်ကာကွယ်ဆေးထိုးပြီးသားပြီး95ရာခိုင်နှုန်းကတော့ကာကွယ်ဆေးအပြည့်ထိုးပြီးနေပြီဖြစ်ပါတယ်။အရန်တက်သားတွေနောက်ဆုံးကာကွယ်ဆေးထိုးမဲ့နေ့ကိုတော့ဒီဇင်ဘာလ28လို့သတ်မှတ်ထားပါတယ်။အမေရိကန်စစ်တပ်နာချုပ်ပင်တဂွန်ပြောခွင့်ရဂျွန်ခရပီကသတင်းတော့တွေကိုဗိုလ်တူနေကပြောကြားရမှာတော့ရည်တက်ရဲ့အခုနောက်ဆုံးမူဝါဒသစ်ကိုကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကိုတိုင်ထောက်ခံထားတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်လီဒါအတွက်ကိုဗစ်ကာကွယ်ဆေးနောက်ဆုံးထိုးမဲ့ရက်ကတော့နိုဝင်ဘာလ2ရက်နေ့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကာကွယ်ဆေးမထိုးရသေးတဲ့တာဝန်ထမ်းဆောင်ဆဲလီသူရဲတွေနဲ့အာဂါသတပ်ဖွဲ့ဝင်1000ခန့်ရှိနေပြီးတဝက်လောက်ဟာဘာသာရေးအရချွင်းချက်ပြေလျှောက်လာကြပြီး100လောက်ကတော့ကာကွယ်ဆေးထိုးဖို့ညင်းထားတယ်လို့လီဒက်ကစုဆောင်ရရှိတဲ့အချက်လက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19kHz 15.53 ညာ 25kHz 11.83 ညာ 32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်ဝင်ပေးနေပါတယ်ရှင
်။ဒီဝေကနေဘူရူညာဘက်တရင်တွေကိုဆက်ပြီးပြောပြနေပါတယ်။အမေရိကန်နဲ့တရုတ်ကြားသတင်းမီဒီယာသမားတွေပေါ်ကန့်သတ်ချက်တွေကိုဖြေလျော့ပေးသွားဖို့သဘောတူညီချက်တခုရခဲ့တယ်ဆိုတော့တရုတ်နိုင်ငံသားဌာနကဒီကနေ့အတည်ပြုပြောဆိုပါတယ်။သတင်းမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေကိုအထူးအရေးကြီးကိစ္စတွေဖြစ်တရုတ်နိုင်ငံအနေနဲ့တမထားပြီးတရုတ်နိုင်ငံမှာတည်င်းရယူနေတဲ့အမေရိကန်နဲ့တခြားပြည်ပသတင်းတော့တွေကိုထောက်ကူပြုဖို့တန်းနိုင်ကြမြအကောင်းဆုံးလုပ်ခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂျော်လီဂျန်ကဒီကနေ့သတင်းစာရှင်းလင်းပွဲတစ်ခုတင်ပြသွားပါတယ်။အခုသဘောတူညီချက်အရတရုတ်သတင်းမီဒီယာသမားတွေကိုအကြိမ်ကြိမ်အဝင်ထွက်လုပ်နိုင်တဲ့တစ်နှစ်သက်တမ်းရှိပြည်ဝင်ခွင့်ဗီဇာအမေရိကန်ကထိုးပေးမှဖြစ်တယ်လို့နေထိုင်ခွင့်သက်တမ်းဆိုင်ရာကိစ္စကိုဂိုင်းတွယ်ဖြေရှင်းဖို့လုပ်ငန်းစဉ်တစ်ရပ်ကိုချက်ချင်းချမှတ်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂျော်ကပြောပါတယ်။အမေရိကန်ဘက်ကစတင်လှုပ်ဆောင်ပြီးဆိုတာနဲ့တရုတ်ဘက်ကလည်းအမေရိကန်သတင်းမီဒီယာသမားတွေကိုအလားတူဝန်ခွင့်ပေးမှာဖြစ်ပါတယ်။ဒါအပြင်သတင်းမီဒီယာဗီဇာလျှောက်လွှာအသစ်တွေကိုသက်ဆိုင်ရာဥပဒေနဲ့လုံထုံးလုံမျိုးတွေပေါ်အခြေခံပြီးနှစ်နိုင်ငံစလုံးကဗီဇာတွေထုတ်ပေးသွားဖို့လည်းသဘောတူထားကြပါတယ
်။အီသီယိုးပီးယားနိုင်ငံမှာနိုဝင်ဘာလ2ရက်ကအရေးပေါ်အခြေအနေကြီးညာပြီးတဲ့နောက်ပိုင်းအဖမ်းဆီးတွေမြင့်တက်လာတဲ့အပေါ်မှာစိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါတယ်။ကုလလူအခွင့်အရေးဌာနရဲ့ဖော်ပြချက်ထဲမှာဖမ်းဆီးမှုအများစုဖြစ်ခဲ့တဲ့မြို့တော်အဒစ်ဘဘနဲ့တီဂရိတ်ဒေသတွေကဖမ်းဆီးမှုတွေရဲ့အသေးစိတ်ကိုဖော်ပြထားပါတယ်။သတင်းပေးပို့ချက်တွေအရအနည်းဆုံးလူတစ်ထောင်ထိန်းသိမ်းခံခဲ့ရတယ်လို့ယုံကြည်ရကြောင်းဒီထက်လည်းပိုနိုင်ကြောင်းကုလပြောရေးဆိုခွင့်ရှိသူလစ်ဒရိုးဆက်ကသတင်းတောက်တွေကိုဂျနီဗာမှာပြောခဲ့ပါတယ်။တီဂရိတ်လူမျိုးရေးတပ်ဦး TPLF ကမြို့တော်ကိုခြိတက်သိမ်းယူမယ်လို့ချိန်ချောက်လာချိန်မှာဝန်ကြီးချုပ်AB Amak ကနိုင်ငံတော်ရေးပေါ်အခြေအနေကြီးညာခဲ့ပြီးအခုလိုဖမ်းဆီးမှုတွေဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။ကြီးညာချက်တည်းမှာဖမ်းဆီးမှုဝရမ်းမပါဘဲတန်တရားနဲ့တင်ဖမ်းဆီးခွင့်ပေးထားရမှုဒီကြီးညာချက်ထွက်ပြီးနောက်ပိုင်းထောင်ထဲချပြီးတော့အတ္တမဖမ်းဆီးတာတွေရှိတယ်လို့ဥပဒေသမားတွေကဆိုပါတယ်။ဖမ်းဆီးခံရသူတွေထဲမှာကုလဝန်ထမ်းတွေလည်းပါဝင်ပြီးသူတို့ကိုချက်ချင်းလွှတ်ပေးဖို့ကုလအတွင်းမှုချုပ်ကထပ်တလဲတဲ့တောင်းဆိုတာပါတယ်။ Ethiopia အာဏာပိုင်တွေနဲ့ TPLF တပ်ဖွဲ့တွေကြားပြည်ရနှစ်ကတိုက်ပွဲတွေကြောင့်လူထောင်ချီတေဆုံးခဲ့ပြီးတော့လူနှစ်သန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြပြီးတိမ်းချီပြီးတော့ငတ်မှုခေါမမှုတွေကြုံခဲ့ရပါတယ်ခင်ဗျာ
။ဒ Tanguria and Yama, coronavirus, Kusadu, Ji, Dredigni, Tonon, Tea, Sesakonia, Shi, Yellow, Tubianajo, Sedemalaga, Shigere, Tea, Twin Sanjing, Kusadu, Ji, Dreni, Tadu, Niba, Shibare, Kayoga, John, Siwa, what they are, Joba, the Dazibu, Lujin, Kakwa, and Yama, the Machadigu, Tigre, the Rimba, the Bin, Shotchake, Bidenau, Akulu, Yoga, Kusadu, Ji, Dred, Suing, with Yalaraba. A Kutobian at Jedra Tema, so Muroma, Sandy Din Gusadu, Tatonglia, Dunze Toyo, a bar away, as he dread Natongaya, Nazi Joha, Murone, Pawanjin, Didariga, Tedelu, Korea, Yoga, Tincho Yine, Kagoitanaga, Yobari. Kovijan de Sundu, Nota, Nasadia, Shidelu, Ignitubian Jama, Basida Job, Suzuban de Sundu, Jedraga, Donon dea, Dunze Konya, Shibi Pibari, Tahabi, Digeras in Nega, Sandy Din de Sundu, Jedre, Dunze Nia, Shigera, a bar away. ဒီဆုံးသူ၁၀ခန်းကျော်ဒီရှိလာတာ၁၆ရက်မြောက်ဆက်တိုက်ဖြစ်ပါတယ်အခုဒယ်တာကိုဗစ်မျိုးကွဲကူးစက်မှုများလာတာကြောင့်ကာယောဂါကာကွယ်ရေးကဏ္ဍချက်တွေကိုလူမလားအစပိုင်းမှာဖြေရှိတော့ပေးခဲ့တာဟာတိတ်စောလွန်ခဲ့သလားဆိုတဲ့မေးခွန်းတွေလည်းပေါ်လာပါတယ်ကာယောဂါမတိုင်ခင်ကာလပုံမှန်အခြေအနေကိုပြန်ရောက်စေဖို့ဦးတည်တဲ့ပထမအဆင့်တစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကဆိုပြီးကဏ္ဍချက Seyon Taya Dune, Tesonu Ajitwe, Chadwa on, Tinta Nai Melu, Tawan Shiduga, Nolingerawa. Akulu Yoga Kusadu Ajitwe, Tula Nemia, Tisa Kubik Kawasitu Lungangu, Shinimbu, Tanguya Tawan Shiduga, Tonabi, Lusani Javari.
Neuron, New Delhi, Lirunin Yamu Mientalara, Short Habu, Pumu, Ato Lusani and Nine, Enyanangaha, Tabi Seyon, Agu, Yai Yetanai Biro, Johnny Ula Yet to your Big Talibare. ကမ္ဘာလေတူအငင်းညာငုံမြို့ကြီးတမျိုးဖြစ်တဲ့နယူးဒယ်လီဟာနှစ်စဉ်ပြင်းထန်တဲ့မြေကိုးတံကိုခံရရဖြစ်ပါတယ်။ဒါအပြင်ဆေးဝန်ကြီးတွေနဲ့မော်တော်ယာဉ်တွေကထုတ်လုပ်တဲ့ဒဏ်ငွေတွေရဲ့ကွင်းမြင့်တွေကအမှိုက်တွေကိုမီးရှို့ကြရရဲ့အကြောင်းအတန်းတွေရဲ့ရှီလောက်တဲ့အငင်းညာဒဏ်ငွေတွေဟာဆောင်းရသည့်ရဲ့ကြဆင်လာတဲ့အပူချိန်အောက်မှာပိတ်မိနေတာပါ။နယူးဒယ်လီမြို့တော်ဝန်က Solo Ilunganigo, yes, China, Johnny who paid a maybe Dorigo, Pigger Sininiga, low song about it. Nezo, Sua Ludoma, Tawalauha, Nuimala Nasati, Ingani, Lulu Jama, Pipare, Lame Sakuya Dimadanga, Led Maria, Lea, Sopipi Sidigo, Misho Jamamu, Nuimala Rima, Lidunia Mua, Poman Lulu, Sua Lishibarakna.
နော်မလာစကနေရနေဘုဒ္ဓဘုညရဲ့နောက်ဆုံးရသတင်းတွေကိုကိုကြကြောတိန်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဘုဒ္ဓဘုညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးကြပါမယ် မြန်မာနိုင်ငံကိုရောက်ရှိနေတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာဆာဆာကာဝါနဲ့နိုင်ငံရေးပါတီတချို့မနေ့တုန်းကရန်ကုန်မြို့မှာတီးတန့်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်မစ္စတာဆာဆာကာဝါနဲ့တွေ့ဆုံခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်
SNLDပါတီနဲ့ပြည်သူပါတီတာဝန်ရှိသူတွေကိုမနေ့ကနိုဝင်ဘာ6ရက်ရန်ကုန်မြို့မှာတီးကြားစီတွေ့ဆုံခဲ့တာပါ SNLD ပါတီကိုစာအုပ်ကထားစိုင်းညွန့်လွင်တဲ့တွဲဖက်အတွင်မှုစိုင်းကြုံညွန့်တို့ကမစ္စတာဆာဆာကာဝါနဲ့တွေ့ဆုံမှုမှာနိုင်ငံရေးအခင်အကျင်းနဲ့ရှမ်းပြည်နယ်အကြောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့စိုင်းကြုံညွန့်ကပြောပါတယ်ဒီတွေ့ဆုံဆွေးနွေးမှုကကြီးရတာမစ္စတာဆာဆာကာဝါကသူကတဲ့ချက်လက်တွေကိုသူဟိုနားလည်အောင်ပဲလာပြီးတော့အယူဆုံးတုတ်တဲ့သဘောပဲဗျအဲ့လိုလဲဆိုတိကျမှာပူပါလုံမယ် ကျွန်တော်စီစဉ်ရှိတယ်ဆိုတဲ့ဟာမျိုးမှာအမျိုးသူပြောတာမရှိဘူးပြီးတော့သူစကားတဲ့သူပြောတာသူညံ့ညံ့နားထောင်ဖို့လာတာဖြစ်တယ်ဆိုတော့သူပြောတယ်ဆိုတော့ကြည့်ရတာသူဒီနိုင်ငံရဲ့အခင်းကျင်းပြောင်းလဲတဲ့အခင်းကျင်းကိုသူအိတ်ခတ်ပို့ပြီးတော့နားလည်အောင်စူးစမ်းနေတဲ့သဘောလို့တန်မြတ်မှတ်ယူလို့ရ
မစ္စတာဆာဆာကာဝါနဲ့တနအီတာတွေ့ဆုံဆွေးနွေးမှုမှာရှမ်းပြည်နယ်ရဲ့နိုင်ငံရေးရေးရာကိစ္စတွေအပေါ်ကိုလည်းတေချာတိမြင်နားလည်အောင်ပြောပြခဲ့တယ်လို့စိုင်းကြောညွန့်ကဆက်ပြောပါတယ်။
ဒီနိုင်ငံရဲ့အရေးက
要素呢，人家是不麻烦的，那股票信用呢，没背负的，怎么可以也别的呢？在股票炒股，甚至也别的拿来撇的。我那个也比一个啥个的个的，不毛的在哪里也一个呀？那你不毛的在哪里也一个的，对比在哪里撇信嘛也没。那路不毛的在哪一路表演的那本事的，那个一发的呢？我在哪里那敢不会输的呀？我那里都最近年年，这这今年几乎路来路都到我手里开的呀。那不要比相比一个一样业绩的做的强，才能够表开的。啊，比如来说，像阿龙那地方的，相比也有偏新的砖，你比方说一夜俺在交呀，跟那超市可能在呀，跟那其实离家都偏远了的呢。那那干，俺们阿东啊嘞，比较人家到哎，那那干不多人家嘞，相比他妈去菜里来知道。这里讲我来对我都交给的，说相比也那样，也相比也天津哦，底下不地哦，老婆都交给的，配来配好，对不对？
那人把地就从那底下对上木嘛，地都把地比比那来木内容啊对上开完嘞。Mr. Sasakawa ne dresong kere, pati okata ukuku jiga, eri dresong muma letalom nyama yene patatari suni pikere lo pyo vare.
Dita garo, nanya yi ya ati sya naimbo atreko, nanya naka hidazu yi, niro, nama nanya ne yen yi le atuku zare ane ne, bain diro joban pe na yandu, nasi ati ne po ma, chanoru ye ami yasong ta che,要比到可能路也讲纠结过，喏，阿拉哩可能路比较别发
的。你说啥啥个话个？你妈那年呢？你帮伢做，我认你的，比如你妈那年讲我嘞，我到这里地的，你年一个啥的嘛嘞？天天问问都上月别个那里去嘞，看家了哦。我都也不过也做班上月目的个，你妈那年也那些别的那里地嘞那木。
Mr. Sasakawa ne, Sikongsi Ajige Bojo Muji Min Online Do, Never Ma Satoya Nima Dresong Kebi, AND Yakai Nyuda Badiga, Dawin Shizuri Nele, Never Ma Sangaya Nika Dresong Kebari.မြန်မာနိုင်ငံအမျိုးသားပြည်နယ်တင်းကျပ်ရေးဆရာဂျပန်အစိုးရအထူးကိုယ်စားလှယ်ဖြစ်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆာဆာကာဝါရဲ့အခုခီးစဉ်ဟာဂျပန်အစိုးရကိုကိုးစားမပြုဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီးယိုရှိမာဆာဟာယာရှိကတော့ပြောဆိုထားပါတယ်ရှင်။ဒါကတော့ SNLG နဲ့ပြည်သူပါတီကတာဝန်ရှိတဲ့သူတွေနဲ့မစ္စတာဆာဆာကာဝါတို့တွေ့ဆုံတဲ့အကြောင်းရန်ကုန်
ဒီကနေ့ကျွန်တော်တို့ကတော့ပြည်သူ့ကာကွယ်ရေးတပ်မတော်ကြီးတက်တွေကဝင်ရောက်စီးနှင်တိုက်ခိုက်တဲ့အကြောင်းသတင်းကိုပြောပြပေးကြပါမယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ် မိုးပြဲမြို့ပေါ်ကPDF ကင်စကန်တစ်ခုကိုစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်စီးနှင်ပြီးတော့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါတယ်။စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အဲ့ဒီလက်နက်ကြီးကြီးတွေကလူနေအိမ်တွေပေါ်ထိကျရောက်ပြီးနေအိမ်တချို့ပျက်စီးတယ်လို့တမျိုးလုံးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်
ွယ်ကင်းဆောင်ပေးနေတဲ့မိုးပြဲ PDF ကင်းစကန်တစ်ခုကိုစစ်ကောင်စီအဖွဲ့ကအင်အားအလုံးအရင်နဲ့ဝင်ရောက်စီးနှင်းချင်းနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပေါ်ခဲ့တယ်လို့မြို့ခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့လူနေအိမ်တချို့ပျက်စီးမှုရှိတယ်လို့မိုးပြဲမြို့ပေါ်ဒေသခံတွေတစ်မျိုးလုံးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
တပ်ဖက်ကောင်စီတွေကအမှဝင်စီးနေတာပေါ့နော်အပြန်အလှန်တိခါမှုရှိတာပေါ့အမှအဲ့ချိန်မှာပဲမနစ်စောတွင်းမှာပဲစီတူတွေကလည်းတောင်းနေကြရပေါ့နော်တိခါရှိတဲ့အချိန်တွင်းမှာပဲအဲ့ဒါလည်းအဝတ်စားနည်းနည်းပြင်းတာပြင်းနဲ့လှူတဲ့နေရာဆိုသူတို့အကုန်လုံးတိမ်းချောင်ကြရတာပေါ့လူတွေကဒီမြုပ်လုံးကျွတ်ထွက်ပြေးတာပေါ့နော်တပ်ဖက်ကြည့်တဲ့အချိန်မှာပဲဒီလက်နဲ့ဒီကဆယ်လုံးမကောက်နဲ့ဆယ်လုံးကျော်လောက်ရှိမယ်အဲ့ဒါတိခါလာလူကြီးအိမ်ကြီးရှိတယ်ဆိုလက်ဒီရှင်နေပါပဲမနဲ့ကြတော့ကမရလေးနည်းနည်းလည်းတို့လက်နဲ့ဒီနဲ့ပြင်လိုက်သေးတယ်ရွာသေးဘူးပေါ့နော
်မိုးပြဲမြို့နယ်အတွင်းတိုက်ပွဲဖြစ်တာနဲ့စစ်ကောင်စီတပ်ကမရလေးနည်းနည်းတပ်ရင်းကမြို့ပေါ်နဲ့ကျေးရွာတွေဖက်ကိုလက်နက်ကြီးတွေနဲ့အမြဲတမ်းပစ်ခတ်နေတာလို့ဒေသခံတွေက VOA ကိုပြောပါတယ်အခုလိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတာပါနောက်ထပ်မိုးပြဲမြို့ခံတို့ကလည်းမြို့ပေါ်မှာနေထိုင်လို့အဆင်မပြေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးလာတာလို့ပြောပါတယ်
။ဒီနေ့ကနှစ်နာရီခွဲဝန်းကျင်လောက်ပေါ့နော်။လက်နဲ့ငယ်အတန်အရင်ကြားရတယ်ထင်တယ်။လက်နဲ့ငယ်အတန်ပြီးတော့မှလက်နဲ့ကြီးတန်နေပေါ့နော်။အဲ့ချိန်မှာအိမ်ဘေးကလူတွေတော့အရင်ပြေးကြတာပေါ့။ညီမတို့အိမ်ကကျတော့ ลูกบ้านอาศัยในจีบยามดีเย็นแล้วก็อาศัยแล้วไม่ตีขาดจ้ารอมันเนี่ยคนไหนเช่นไหนเราเชื่อเลยแล้วเนี่ยจีทุเดียตรงนี้เช่นเราไอ้ที่เชื่อมันมารู้ที่เอเชื่อมันมารู้เลยซาซาช่องเราบ้านอ่ะปีดูรู้ๆอย่างลงยงยี่ด้วยมูเบียปีดูกักไว้แต่เพื่อ MBPDF ก็มูเบียมีบ่มาชีเดมีแต่สกามานี่อายุปีโรกินซ่องปีนี่ละมามันเนี่ยสบายง่ะไอ้ที่กินสกังโก้สกังสิกาวันยาวเปียกแค่สิเนโลอาจจะอันนั้นเปียกขโมยพิเกราโลมูเบียPDFเปียนใจเต้าวงหงาวิโอเอโกเปียวไปเลย
เอออันนี้เนี่ยตัววินซี่อะปะเนาะวินซี่ตัวเองอะก็เดี๋ยวนี้ว่าเราชีเลยตัวลีกูตัวเล่นเนี่ยเองอะเลยตัวลีกูตอนนี้ปลาอะไรก็เนี่ยอาบีจีเล่นเนี่ยจีจีตัวเรียโอเมชิกันเนี่ยตัวเรียโอเล่นเนี่ยอันนี้ตัวเรียสองเล่นเนี่ยจีโนโรวินซี่ไว้ไอ้ทำไมจีโนโรเอาทีมยืนทันทันแต่มีคู่แข่งเลยเนี่ยคู่แข่งเรื่องนั้นจีโนโรสูบีโร่ลูกที่อันนี้มันยาวเลยนะมันจีโนโรก็แค่เทเบจีโนโรยังสกี้อะไรก็เนี่ยเขาแก
นั่นแปลว่าเปลี่ยนแล้วที่ขโมยมาโมเบียปิดดูการกู้ยืมจากเพื่อMBPDFประกาศตรงที่ไกด์เดียร์ยาสีเดียร์เท่ากับตัวอู้ก็รอส่วนใหญ่เลยเช่นในมาชินในจังเลยสิ่งสิ่งพิการเลยที่ทายสีเดียร์ลูกเปลี่ยวไปเลยสิ่งสิ่งเจ้าคนยาโบชูสมิทงาโรที่คนนี้มันเนี่ยมาพิจารณาเลยโมเบียมีโอกาสจะขโมยเช่นในปัตตาลูแต่ส่วนใหญ่ทุกพอเปลี่ยวสูตรเช่นมิชิเบเม่มันนี่ก็ยาปีเนี่ยเพิกเขามีโอกาสมาพิการโมพิการจังคุโรเปลี่ยวไปเลย
อันนี้คงเป็นมาเวชกันแล้วสิเนี่ยมันนี่เราดูสิจานี่เดี๋ยวเพื่อเข้ามาชี้เนี่ยตรงนี้จะเห็นจะชี้ไปเลยว่าน้ำมีพิษขนาดเราสิมันนี่ก็เท่าไหร่ก็ไม่รู้ว่าพิษขนาดเท่าไหร่ที่เออเราเนี่ยชุดเนี่ยจะพิษขนาดไหนกันที่เออเราไปเลยสิ่งต่างๆอันนั้นไม่ได้หนาวและอันนี้เองด้วยสิ่งต่างๆที่ตัวเนี่ยที่เราขังกักไว้เพื่อจะอภิญญาณที่ขโมยที่ปนิยามาก็ยาปีเนี่ยฮะพิษขนาดเท่าไหร่มีอาสมที่ปนิยามาได้ทุกที่ไปเลย ใจบริจาคติดตั้งพิจารณาเท่านี้ชีวิตเราโอเองส่งความทบทวนในใจอะไรพิพาเลยโมเบียมีโอกาสพีดีเอสแคนคูโก้สังสีจากวิญญาณใต้ไข่เดจังตรีนั่งลองพิพาไปเกล้าพิพาเลยเช่นสับปีโร่สกายดันกลิมิโอนักบวชเจียนิกาโตเรกาพีดีเอสแคนคูโก้ติงไปแข่งยาบีนับไปเช่นนี้กูสับปีติงยาบีจมาเลยสกายดันกลิมิโอนักบวชเจียนิกาโตเรมาพีดีเอสแคนคูติงไปแข่งยาบาร์เล
อะไรมาดีตั้งแข่งกับวัยผู้วินจะชอบพันธุ์สีแข่งเงียบอะไรอะไรน่ามารอสิ่งสิ่งที่เนี่ยดีตั้งแข่งกับวัยจะพูดดีจ้าแต่วัยดีก็เปลี่ยนทันทีบาร์เลยนักเลี้ยงอยู่จะแฮมเบอร์ก็ยังกว่าดีเลยมาเลยที่แค่ตาวิชินีบาร์เลยดีจังยังงงอ่ะหลายเดือนกูจะวินไลน์จบยาปีวาชิน
มันนี่หนูมาละสักชั่วยันนี่ก็เลี้ยงอยู่นักบวชจุยอันนี้ตัวเลยก็คลีปีดีเอฟสังก์สิ่งสิ่งที่ก็วิญญาณตั้งแข่งแค่บีที่ตั้งแข่งกับวัยจะพูดวันนี้พ
ဖွဲ့တွေတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတူကပြောကိုအခုလိုပြောပါတယ်မလို့ရှင်းလာကြတော့တကူစားဖြစ်တဲ့ခုချင်းဖြစ်နေတယ်အဲ့တော့ပြင်းထန်နေရအခုကတော့ဟိုအရင်းကြီးရွှေရံတော့တောင်ဘက်ကကျွန်တော်တို့ကမွန်ချောင်းရွာဆိုတဲ့ချင်းအောင်ရှိတဲ့အဲ့ဒီရွာရရောက်ကုန်။ညာထပ်ကြည့်ပါကြာညာထပ်ကြည့်ပါအဲ့ဒီမင်းရဲ့ကတော့အဲ့မှာပြင်းနေရတာကတခွက်တက်တက်အဲ့ဒီမင်းရဲ့အစိုးရတော်ရဲ့
ဒီကျွန်တော်ရုပ်ဆက်ကောင်ကြီးဖွဲ့ရတာကခဏရဒီပြေတော့ကနေခြားထားတာအနေပြီးတော့ကလူကြီးဝင်ရတဲ့ချက်ပြီးတော့မှညနေ3:00မှာမိုးချွတ်ကနေမှငါကဘွယ်ဖုန်းကြောင်းကိုယူပြီးတော့မှဒီဝတ်တမြတ်တာအဲ့ဒီမှနားပြီးတော့မှမနေ့စောကြီးကိုထွက်သွားတယ်။ဒီနေ့ကဖုန်းထားတဲ့လူကြီးကတော့ယောက်ျားလေးမျိုးကတော့တက်ပလက်ကြီးကိုကြားရတယ်။မင်္ဂလာရှိရောကတော့ဒီတန်းရှိနေတဲ့လူကြီးတွေလား။အဲ့ဒီရှိရောက ဒီကဟိုပြည်ပြည်မြောက်တော့ဒီနေ့ကြီးကြီးဖြစ်တယ်လို့ဟိုလူကြီးတော့လူကြီးတော့မဆွေးညာဘူးလို့ကြားတယ်။ဒီကောင်ကြီးကတော့မင်းရကြီးတော့ဒီမဆွေးလောက်တော့ကြားလို့နောက်ထပ်တော့မင်းရကြားလို့ဆိုတော့သူတို့အပြင်းမပြူနိုင်ဘူးလို့
မနေ့ကကလေး PDF စခန်းတိုင်ရင်တုံးကိုစစ်ကောင်စီဘက်ကဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတပ်ဖွဲ့ဝင်အမျိုးသမီး၈ဦးနဲ့အမျိုးသား၂ဦးကိုဖမ်းမိခဲ့ပါတယ်။အဲဒီနောက်မှာတော့အမျိုးသား၂ဦးသေဆုံးသွားတယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးဒါကိုတော့ PDF ကကောဒေသခံတွေဘက်ကပါအတိမပြုနိုင်သေးပါဘူး။ဒီကနေ့နိုဝင်ဘာလ18ရက်မနေ့ပိုင်းလူမှုကွန်ရက်စာမျက်နှာပေါ်မှာဖမ်းခံရတဲ့တပ်ဖွဲ့ဝင်အမျိုးသမီး၈ဦးပုံပေါ်ထွက်လာခဲ့ပေမဲ့အမျိုးသား၂ဦးပုံတော့ဖော်ပြတာမရှိပါဘူး။ကလေး PDF ကတော့စစ်ကောင်စီထိုးစစ်တွေကိုပြန်လည်ခုခံတိုက်ခိုက်နေပြီးဖမ်းဆီးခံထားရတဲ့တပ်ဖွဲ့ဝင်တွေကိုကယ်ထုတ်ဖို့ကြိုးစားနေတယ်လို့ထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ တဆက်ထဲမှာပဲကလေးမျိုးတာဟန်ရက်ွက်မှာလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပြစ်ခံရပြီးတယောက်သေဆုံးခဲ့သလိုကလေးမျိုးလေရင်ကွင်းအနီးမှာလည်းဘုံးပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကလေးမျိုးကတူကပြောပါတယ်
ကောင်ဟန်မီကြားလိုက်ဆိုရှင်မီကြားလိုက်လမ်းကြားလို့ခေါ်တာပေါ့နော်အဲလမ်းကြားမှာသူတို့လုံခြုံရေးယူထားတာရှိတယ်ပေါ့အဲလုံခြုံရေးယူထားတဲ့နေရာကိုဝင်ဖြစ်တယ်တယောက်ပြေးသွားတယ်လို့ကြားတယ်ပေါ့နော်အဲမနေ့7နာရီကျော်တော့တယ်ဒီကလေးမျိုးဟို POC အမီးနားမှာပေါ့နော်အဲနားမှာသူတို့လက်ပစ်ပုံနဲ့ဒိန်ခွင်းနဲ့ပေါက်တယ်လို့ပြောတယ်အဲလိုမျိုးအတန်းတော့ကြားလိုက်တယ်7နာရီ15လောက်မှာ
ကလေးမျိုးအနီးကျေးရွာတွေမှာနိုဝင်ဘာလ3ရက်နေ့ကစလို့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားပြီးကျေးရွာကနေအိမ်တချို့မီးလောင်တာတွေရှိသလိုမြစ်သားမြစ်အရှိတ်ဘက်နဲ့အနောက်ဘက်ကကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကလေးမျိုးငကပွက်ကျေးရွာအနီးကတော်ထဲမှာ PDF စကန်တစ်ခုသိမ်းပိုက်ခံရပြီးနောက်ပိုင်းအခြေအနေကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာ PGF နဲ့စစ်ကောင်စီတို့ပူးပေါင်းတပ်တွေနဲ့ KNU အဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်ဖအံမြို့နယ်မှာ KNU ကရင်အမျိုးသားစီယုံတပ်မဟာ1တပ်ဖွဲ့ဝင်တွေနဲ့ကရင်နယ်သားစောင့်တပ်BGF နဲ့မြန်မာစစ်ကောင်စီတို့ပူးပေါင်းထားတဲ့တပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပါတယ်။ဒီမနက်မှလည်း BGF စစ်ရင်တန်းကို KNU ဘက်ကတိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ KNU နဲ့ဒီ BGF နဲ့မြန်မာစစ်ကောင်စီတို့ကြားတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ1တပ်ဖွဲ့ဝင်တွေကနိုဝင်ဘာလ18ရက်နေ့ဒီမနက်မှကင်းပြည်နယ်ဖမ်းမြို့နယ်ကြောပစ်ခီးနယ်ဘောတပြုတ်ကျေးရွာကြားကင်းနယ်ကြားဆောင်တက် BGF ကားတန်းကိုတိုက်ခိုက်ခဲ့တယ်လို့ KNU တထုံခရိုင်အတွင်းရေးမှူးဘဒိုစောစိုးမြင့်က VOA ကိုပြောပါတယ
်ဖမ်းမြို့နယ်ကဖြစ်ကြောက်တယ်တပ်ဖွဲ့ကြည့်တာလည်းကျွန်တော်တို့ဒီဘက် KNU ဖမ်းမပစ်တယ်ပြည်နယ်တပ်ဖွဲ့ကြည့်တော့ဒီမနက်တိုင်းကတိုက်ခိုက်ခါတက်တယ်မှကင်းစီချက်နဲ့ကျွန်တော်တို့ကျန်တယ်တိုက်ခိုက်တာရတာတော့ကျွန်တော်တို့ကတော့အတိအကျမသိရသေးဘူ
းမနက်တနားကြီးကျော်ကဲမှာဖလန်တောင်ဘက်ကဆင်းလာတဲ့ BGF အဖွဲ့ကကားလေးစီးကို KNLA တပ်မဟာ1တရင်တပ်ဘက်ကတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။နိုဝင်ဘာလ16ရက်နေ့ညဘက်မှာလဲဘောတပြုတ်ကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ဖြစ်ပွားခဲ့ပါရယ်။နိုဝင်ဘာလ15ရက်နေ့မှာတော့ဖယံမြို့နယ်ဖလန်တောင်ကျေးရွာအနီးမဲတနချောင်းမှာ KNLA တပ်မဟာ1နဲ့ BGF မြန်မာစစ်ကောင်စီတပ်ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗဒိုစောစုံမြင့်ကပြောပါရယ်
။ကျွန်တော်လည်းဝယ်ဖြစ်တယ်စစ်ကောင်စီနဲ့ DJ ပေါင်းပြီးတော့ဖြစ်တယ်ပေါ့နော်။အဲ့တပ်ပွဲချင်များတော့အဲ့ဒီမော်ဒီစစ်ကောင်စီကနေအောင်ကြားတဲ့တောင်းရတိုင်ရတယ်။
ကင်းနယ်ကြားဆောင်တဲ့ BGF ပြောရေးဆိုခွင့်ရှိသူဘုံမှုနိုင်မောင်စော်ကတော့ဖန်မျိုးနယ်ဘက်တိုက်ပွဲအခြေအနေတွေကိုမသိရသေးဘူးလို့ပြောပါတယ်
။ကျွန်တော်လည်းဘာမှမသိရဘူးကိုကျွန်တော်လည်းဒီနေ့ဒီမှာဖုန်းကြားမှာတစ်ချိန်လုံးတော့အခြေအနေလေးတွေဘာမှကျွန်တော်မမေ့ကြဘူး
။တခြား BGF အရာရှိတဦးကတော့အခြေအနေကိုမသိရသေးပေမဲ့တိုက်ပွဲတွေဖြစ်ပွားကြောင်းအတည်ပြုပြောပါတယ်။
အဲ့ဘချာတော့မြင်တော့ဖြစ်နေတာပဲဖြစ်နေဆိုတော့ဒီ KUK ဖွဲ့နဲ့ကျွန်တော်စစ်ကောင်စီဖွဲ့တွေရောခါလေကျွန်တော်နေကြားဖွဲ့တွေရောအကောလုံးကဖြစ်ကြတာပဲအဲ့ဘချာမှာတော့
အလားတူနိုဝင်ဘာလ15ရက်နေ့မှာမွန်ပြည်နယ်ကြိုက်ထုံမြို့နယ်မိုးဘောကျေးရွာနတ်စင်နဲ့ဖုံးတော်ကြီးကျောင်းအနီးကွင်းပြင်တို့မှာစစ်ကောင်စီတပ်နဲ့ KNLA တပ်မဟာတပ်ရင်း3တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU တထုံခရိုင်ဘက်ကပြောပါတယ်ဖန်မျိုးနယ်နဲ့ကြိုက်ထုံမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကထိခိုက်မှုတွေရှိတယ်လို့ KNU ဘက်ကပြောပေမဲ့လည်းတိကျအတည်မပြုနိုင်ခဲ့ပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုပါတယ
်မရှိပါဘူးဗျာအေးရတာခါပဲ
ဒါပေမဲ့ကရင်ပြည်နယ်ဖားပုံမျိုးနယ်ထဲမှာတော့ KNU တပ်မဟာ၅ဘက်ကမိုင်းခွဲတိုက်ခိုက်မှုတွေရှိနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
အမှငါကထောင်ထားတဲ့ဘိုင်းကြီးတွေ့ရှိတာရှိရဲ့နောက်တော့ကျွန်တော်တို့ဖာပုံဘက်မှာတော့ဟောပုတ်ဘက်မှာလည်းအဲ့လိုမျိုးဘိုင်းခွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ်အဲ့ဒါပဲရှိပါလေကြည
်လက်ရှိ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတက်မဟာ1တထုံခရိုင်တက်မဟာ5ဖာပုံခရိုင်ဘက်မှာ KNU အဖွဲ့နဲ့တက်မတော်တို့အကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့တက်မဟာ6ဒူပလာယာခရိုင်တက်မဟာ3ညောင်လေးပင်ခရိုင်ဘက်မှာတော့ရန်ဖန်ရန်ခါတိုက်ပွဲတွေဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
ဒါကတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာ BGF တပ်နဲ့စစ်ကောင်စီပူးထားတဲ့တပ်တွေနဲ့ KNU တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းသတင်းကိုညင်ရတာဖြစ်ပါတယ်ရှင် VOA အမေရိကန်တန်ရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓပူညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဦးဆုံးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မှတပုတ်ကိုတင်ဆက်ပေးကြပါတယ်။ American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Fisker Motor Car ထုတ်လုပ်ရေးကုမ္ပဏီကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အကောင်းဆုံးလို့ပြောရမယ့်ရှီယက်စ်ကားတစ်ခုကိုမိတ်ဆက်လိုက်ပါတယ်။လော့စ်အိန်ဂျလိစ်မြို့မှာနှစ်စဉ်ကျင်းပတဲ့မော်တော်ကားပြပွဲမတိုင်ခင်နိုဝင်ဘာလ16ရက်နေ့ကပဲ2023 Fisker Ocean Electric ရဲ့စစ်ကားကိုမိတ်ဆက်လိုက်တာဖြစ်ပါတယ်။ဒီကားကတခြားကုမ္ပဏီကထုတ်တဲ့လျှက်စစ်ကားတွေနဲ့ဘာများထူးထူးခြားခြားကွာခြားချက်ရှိပါသလဲ AFE သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်။
ဒီပြောင်းလဲမှုကိုအဓိကဖြစ်စေတဲ့ထောင်အိမ်တန်းွေထုတ်လုပ်မှုဖြောချရေးကမ္ဘာတဝန်းအပြိုင်ကြိုးပမ်းလုပ်ကိုင်းတဲ့နေရာမှာလျှက်စစ်ကားထုတ်လုပ်မှုကလည်းအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။သဘာဝပတ်ဝန်းကျင်အရေးအာရုံစိုက်မှုတိုးလာတာနဲ့အမျှတွင်းထွက်လောင်းစားဖြစ်တဲ့ဓာတ်ဆီဒီဇယ်ဆီသုံးကားတွေအစားလျှက်စစ်ကားတွေဖက်ကိုလူတွေပို့ပြီးတော့အာရုံစိုက်လာကြသလိုကားကုမ္ပဏီတွေဖက်ကလည်းလျှက်စစ်ကားအမျိုးမျိုးတီထွင်ထုတ်လုပ်လာကြတာပါ Fisker Ocean လို့နာမည်ပေးထားတဲ့ဒီလျှက်စစ်ကားကိုတစ်ခါအားအပြည့်တွင်းထားရုံနဲ့မိုင်ပေါင်း250ကနေ300အထိမောင်းနေနိုင်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Henrik Fisker ကပြောပါတယ်။ကားကောင်မိုးကနေနေစွမ်းအင်ကိုပါစုပ်ယူနိုင်အောင်ဖန်တီးထားတယ်လို့လည်းပြောပါတယ်။အဲ့ဒီကရတဲ့စွမ်းအင်နဲ့မောင်းနေနိုင်တဲ့အခါတဘာဝပတ်ဝန်းကျင်ညဉ့်ညမ်းစေတဲ့ဓာတ်ငွေလုံးဝမထွက်ဘူးလို့လည်း Mr. Fisker ကပြောပါတယ်
။ Well, the most sustainable car in the world means going way beyond
the electric car. ကားကောင်မိုးတဲ့အတွက်တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအတွက်အကောင်းဆုံးကားလို့ပြောရတာပါ။ဥပမာပြောရရင်ကားအတွင်းပိုင်းကိုယ်တွေကိုပြန်သုံးလို့ရတဲ့ပစ္စည်းတွေနဲ့ဖန်တီးထုတ်လုပ်တာမျိုးပေါ့။ကားကြမ်းခင်းကော်စော့တွေကိုလည်းပလတ်စတစ်ဘူးကွန်ဟောင်းတွေပင်လယ်ထဲကဆက်ထားတဲ့ငါးဖန်းပိုက်ဟောင်းတွေနဲ့ပြန်ပြီးထုတ်လုပ်ဖန်တီးထားတာဖြစ်ပါတယ်
။အများပြည်သူကြည့်နိုင်အောင်လို့မဟန်တန်ဘီချ်မှာပွဲထုတ်လိုက်တဲ့2023 Fisker Ocean Electric SUV လျှက်စစ်ကားကိုတော့2022ခုနှစ်နိုဝင်ဘာလကျရင်ဩစတြေးလျနိုင်ငံ Fisker ကုမ္ပဏီရဲ့မိဖက် Mega Steyr ဆက်ရုံကနေထုတ်လုပ်ပြီးတော့ဈေးကွက်တင်ပို့မှာဖြစ်ပါတယ်။Fisker ကုမ္ပဏီရဲ့အမတ်တစက်ကလည်း Pacific သမုဒ္ဒရာနေဝင်ချိန်ကိုကြီးပြီးတော့ဖန်တီးထားတာဖြစ်တဲ့အတွက်အခုလိုကမ်းခြေမှာကားတစ်ခုကိုပွဲထုတ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ
် We are starting deliveries next year in November and we are talking about November
လောက်ကစပြီးဒီကားတွေကိုဥရောပတိုင်းနဲ့အမေရိကကိုတပြိုင်တည်းတင်ပို့သွားမှာပါဥရောပတဲကဆိုရင်တော့ပြင်သစ်ဂျာမနီအင်္ဂလန်နဲ့ Scandinavian နိုင်ငံကုလောက်နဲ့ Austria တို့ကိုတင်ပို့မှာဖြစ်ပါတယ်
2023 Fisker Ocean Electric ကရဲ့ကြမ်းခင်းစဉ်တုန်းကတော့အမေရိကန်ဒေါ်လာ 34,999 ကျပ်တင်မှာဖြစ်တဲ့အတွက်လျှက်စစ်ကားဈေးကွက်မှာနာမည်ရထားပြီးတာ Tesla Model Y နဲ့ Mercedes ကားတွေထပ်တော့ဈေးနေပါတယ်။ဒီကားဝယ်ယူဖို့စိတ်ဝင်စားသူတွေအနေနဲ့ဒေါ်လာ250ဈေးရငွေပေးထားနိုင်ပါတယ်။စိန်ခံလျှက်စစ်ကားပထမဆုံးထုတ်လုပ်တဲ့ကုမ္ပဏီတွေထက်ကတခုအပါအဝင်ဖြစ်တဲ့ Fisker ကုမ္ပဏီရဲ့2023 Fisker Ocean Electric လျှက်စစ်ကားနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုတော့ Los Angeles ကားပြပွဲမှာလည်းအပြည့်အစုံတွေ့မြင်ရမယ်လို့လည်းကုမ္ပဏီကပြောပါတယ်။ဥရုယာတီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးဖလုံအိမ်တန်းွယ်ထုတ်လုပ်မှုကို၃ရက်အထိရှင်းချနိုင်ဖို့ကမ္ဘာရေမှန်းချက်ပြင်မိအောင်အစိုးရဘိုင်းကရောပုဂ္ဂလိကဘိုင်းကပါညီမျိုးစုံနဲ့ပါဝင်လာတာမှာအခုလိုသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေမဲ့ဤပညာသစ်တွေလည်းဆက်တိုက်ဆူသလိုထွက်ပေါ်လာနေတာလည်းဖြစ်ပါတယ်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးကြပါတယ်ဥကြော်စန္ဒာရဲ့မြမရေးသုံးသက်ချက်နဲ့အားကစားကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကြမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်မြမနိုင်ငံမှာဒီရက်ပိုင်းနေ့အတွင်းမှာတုတ်ကွေးရာသီမှာတာမန်ဖျားနာမှုတွေရောကိုဗစ်ဖျားနာမှုတွေရောဖြစ်နေတာကြောင့်ဒါတွေကိုကွဲပြားအောင်သိဖို့အရေးကြီးပါတယ်ဒါကြောင့်ကိုဗစ်ဖျားနာရာသီတုတ်ကွေးနဲ့တာမန်အေးမိတာတွေဘလို့များကွာခြားပါသလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ
်ဒီအပိုင်းမှာကုပိယောဂကုသမှုတွေနည်းတယ်လို့ရာသီတုတ်ကွေးနဲ့တာမန်အေးမိယောဂကြောင့်ဖြစ်နာတဲ့တွေလည်းများပြားလာနေတာပါဒ ဖြားနာပြီဆိုရင်ကိုဗစ်ကြောင့်ဖြစ်တာလားစာမံဖြားနာတာကြောင့်ဖြစ်တာလားဆိုပြီးဆိုရင်ပြန်ညွှန်ကြားတာကိုလည်းတွေ့မြင်နေရပါတယ်။ကိုဗစ်ကြောင့်ဖြားနာတာနဲ့ဒုဝေးကြောင့်ကြောင့်ဖြားနာတာတွေရဲ့တူညီတဲ့လက္ခဏာနဲ့မတူညီတဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါအထူးဆံဝင်တူဖြစ်တူဒေါက်တာဦးမောင်ကျော်နိုင်ကပြောရှင်းပြပါရစေ။အဲ
့တော့လူရဲ့ခန္ဓာကိုယ်တွေကိုဗိုင်းရပ်စ်ဖြစ်ဖြစ်ဘက်တီးရီးယားဖြစ်ဖြစ်ဝင်ရောက်သွားပြီဆိုရင်တော့အဓိကပြတဲ့လက္ခဏာတော့ကိုပူလာပါတော့ဖြားခြင်းပေါ့။အဲ့တော့ဖြားတဲ့ဆိုတာတော့ဝင်ရောက်သွားတဲ့ဗိုင်းရပ်စ်ဘက်တီးရီးယားတွေကိုကိုယ့်ရဲ့ကိုယ်ခန္ဓာစနစ်ကတိုက်ခိုက်တဲ့အခါမှာထွက်လာတဲ့ဓာတ်တွေကြောင့်လူရဲ့ခန္ဓာကိုယ်ရဲ့အပူချိန်မြင့်မားလာတယ်။တစ်ဖက်ကတော့အပူချိန်မြင့်မားလာခြင်းအပြင်ဝင်ရောက်လာတဲ့ဗက်တီးရီးယားနဲ့ဗိုင်းရပ်စ်ရဲ့ environment ပြောင်းလဲသွားတဲ့အခါမှာသူတို့ရဲ့အသေးပြောက်မှုတော့ပိုပြီးမြင့်နိုင်တယ်။ဒါကြောင့်ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်အပူချိန်မြင့်မားလာတာမျိုးရှိတယ်ပေါ့နော်။ဆိုတော့ဒါတွေကတော့အများစုမှတူကြတယ
်။ကိုဗစ်ကြောင့်ဖြစ်တဲ့ကိုဗစ်ရဲ့မြင့်တက်ပုံနဲ့ရာသီဒဝေးကြောင့်ဖြစ်တဲ့ကိုဗစ်ရဲ့မြင့်တက်ပုံတွေဟာအနေငယ်ကွဲပြားခြားနာမှုရှိပြီးကိုဗစ်ကြောင့်ဖြစ်တဲ့အခြေအားရည်တူလေးရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့ဒီကိုဗစ် -19 ဖြစ်စင်မှာလည်းပဲဆရာတို့ယောဂဖြစ်ခါစားမှာရိုးရိုးအေးမိတဲ့ဗိုင်းရပ်စ်ဝင်တဲ့လက္ခဏာတုတ်ခွေးရာသီတုတ်ခွေးရဲ့လက္ခဏာတွေကိုဗစ် -19 လက္ခဏာဆိုပြီးတော့ဆရာတို့ကော်လံလေး3ခုနဲ့ဒူနာလူတွေကိုအသိပညာပေးထားတာလေးရှိရပေါ့နော်။ဆိုတော့ဒီမှာဒီတစ်ခေါက်ဖြစ်တဲ့ဒီဖြားနာမှုတွေမှာအများစုဆရာတို့တွေ့ရတာကတော့ဖြားတဲ့အခါဒီကိုဗစ် -19 နဲ့ပါကွာလဲဆိုတော့အပူချိန်မြင့်တဲ့လူတွေများတယ်။ဥပမာအခြားတရားမြင့်တဲ့အထက်ဖြစ်တဲ့သူတွေပို့တွေ့ရတယ်ပေါ့နော်အဲ့တော့ COVID-19 ကတော့ဖြားသည်တရားပပတ်လည်မှာပဲဖြစ်ပြီးတချို့ဆိုတရက်နဲ့ဖြားတာတွေကပျောက်သွားတယ်ဆိုပြီးတော့ပြောကြတယ်ဒါပေမဲ့အခုတွေ့ရတဲ့ဖြားနာခြင်းမှာတော့ဖြားက3ရက်လောက်ထိကြာတယ်အဖြားသည်တရားမြင့်လောက်ထိဖြစ်အမြင့်တယ်ပေါ့နော်ဒါကြောင့်ဖြားတရားမြင့်ထက်ဖြစ်သွားပြီဆိုရင်တော့ဗက်တီးရီးယားကြောင့်ဖြစ်တာပုံများတယ်ရာသီတုတ်ခွေးကြောင့်ဖြစ်တာပုံများတယ်လို့အကြမ်းကြီးဆရာအနေနဲ့ယူဆတယ်ပေါ့နော
်လေကြောင်းနာတာကို COVID ကြောင့်ဖြစ်တဲ့ဖြားနာတာရောရာသီတုတ်ခွေးကြောင့်ဖြစ်တဲ့ဖြားနာတာမှာပါတွေ့နိုင်ပြီမဲ့ဒီကနေ့ကိုဗစ်တတိယလိုင်းမှာတော့ကိုဗစ်ဖြစ်တဲ့လူတွေမှာလည်းရောင်းတာလာတွေ့ရတဲ့ရာဂိုင်းတော့အလွန်နှေးပါခဲ့တယ်လို့ကျွန်တော်ဥမောကျော်နိုင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါရစေ။န
ောက်တစ်ခုကတော့ဒီတစ်ခါဖြားနာတဲ့လူများစုမှာဆရာတွေ့ရတာပါလဲဆိုတော့လေဗင်းနာတာလေချောင်းနာဆိုတော့အဲ့ဒါကတော့ဆရာတို့ sore throat pharyngitis tonsillitis ပေါ့နော်အာခေါင်ရောင်နေအာသီးရောင်နေလက္ခဏာတွေမှာလေချောင်းနာတယ်အဲ့တော့ bacterial infection ရော virus infection ရောလည်ကြောင်းတာတယ်သို့တော့ဒီဆရုဒီပြီးခဲ့တဲ့တတိယ wave မှာဖြစ်တဲ့ COVID-19 ရောဂါမှာတော့လည်ကြောင်းတာတဲ့လူကတော်တော်လေးဆရာလူနာတွေကမှတော်တော်နည်းပါတယ်လူရောက်တရာမှာတရောင်နှစ်ယောက်လောက်ပါပဲလည်ကြောင်းတာတယ်လို့ပြောတယ်ပေါ့နော်ဒါကြောင့်မို့လည်ကြောင်းတာနဲ့အပြားကြီးတာနဲ့တစ်ခုတွဲလိုက်လို့ရှိရင်တော့ဆရာက COVID-19 ဖြစ်ဖို့ရာဂိုင်းတော့နည်းပြီးတော့အဲ့တော့တုတ်ခွေးယောဂါနဲ့ဒီခြား bacteria ယောဂါတွေကြောင့်ဖြစ်တာပုံများတယ်လို့သိရတယ
်။အနံ့ကြောင့်တဲ့လက္ခဏာရှိရင် covid ဖြစ်ဖို့ရာဂိုင်းတော့များတာပါ။ဒီအပိုင်းခြားတဲ့လူတွေမှာတော့အနံ့ကြောင့်တဲ့လက္ခဏာအပါအဝင် covid လက္ခဏာရှိတဲ့လူတွေကိုအတွေ့နည်းတယ်လို့သိရပါတယ်။ခြားနာတဲ့လူများစုဟာရာသီတုတ်ခွေးနဲ့တာမန်အေးမိခြားနာတာတွေဖြစ်နိုင်ပေမဲ့အခါရက်ရှိနေပြီဆိုရင်တော့မပေါ်ဆပဲဆရာဝန်နဲ့ပြသတိုင်ပင်တင်တယ်လို့ဒေါက်တာဦးမောကျော်နိုင်ကအခုလိုရှင်းပြပါရစေ
။အခုဆရာတို့ဒီတပတ်တစ်ပတ်မှာတွေ့ရတဲ့ခြားနာခြင်းတွေမှာတော့အနံ့ကြောင့်တာကိုလုံးဝမတွေ့ရသလောက်ပဲ။ဒါတရားအနမ်းပြောက်ပြီဆိုတော့ COVID-19 နဲ့ဖြစ်မယ်။အနမ်းမပြောက်ဘူးဆိုရင်တော့တခြားပိုးတွေပိုဖြစ်နိုင်တယ်။နောက်တစ်ခုကဒီတစ်ခါဆရာတို့တွေ့တဲ့အဖျားနာတွေကြီးအများစုသည်3ရက်နဲ့5ရက်အတွင်းမှာပုံမှန်ပြန်ဖြစ်သွားတယ်။ပုံမှန်ဖြစ်တဲ့ဆိုအဖျားလဲကျသွားတယ်၊ချောင်းဆိုးတာတွေ၊လက်ချောင်းနာတာတွေရော့ကျသွားတယ်။ဒါအောက်ဆီဂျင်ထိခိုက်မှုမရှိဘူး၊အဆုတ်ထိခိုက်အောက်ဆီဂျင်ကျတာမရှိဘူး၊အဆုတ်ထိခိုက်မှုမရှိဘူးပေါ့နော်။ဆိုတော့ဒီဟာတွေဒီ COVID-19 နဲ့နည်းနည်းကွာခြားနိုင်တဲ့မှန်ဆချက်ဖြစ်ပါတယ်။အဲ့တော့တကယ်၍များဒီယာဒီမှာအပြားဒီ9ရက်9ရက်အထိဆက်ပြီးတားရှိနေမယ်9ရက်ပြည့်တဲ့အထိလူအားကောင်းကောင်းလလန်းစမ်းစမ်းမရှိဘူးနေမကောင်းသေးဘူးဆိုရင်တော့ဆရာဝန်နဲ့ပြတ်တာပြီးတော့ဒါဒီဘယ်ယောဂါကြောင့်ဖြစ်တာလဲဆိုတာဆက်ဖွေးစစ်ဆေးဖို့လိုအပ်နိုင်တယ်။အဲ့တော့ဆိုတော့ COVID-19 ယောဂါများဖြစ်ခဲ့ရင်9ရက်နောက်ပိုင်းမှာအဆုတ်ထိကိုက်ပြီးတော့ဒီအောက်ဆီဂျင်ကျတာတွေဒီတဲ့အနေရှိတာဒီဆက်လက်ဖြစ်ပွားနိုင်တဲ့အတွက်ခုနှစ်အထိမှာဖြားနာတာချင်းမပြောက်သေးဘူးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့စနစ်တကျကုသမှုခံယူဖို့ကြာနေနဲ့နောက်ဆုံးအကြံပြုချက်
ဒီအပိုင်းမှာကိုဗစ်ကြောင့်ဖျားနာတဲ့သူရောရာသီတုတ်ခွေးနဲ့တာမန်အေးမိတာကြောင့်ဖျားနာတဲ့သူတွေရောအရေးတွက်မြင့်တက်နေတာကြောင့်ကိုဗစ်ဖျားနာနဲ့ရာသီတုတ်ခွေးဖျားနာတာမန်အေးမိဖျားနာတို့ရဲ့လက္ခဏာကွဲပြားမှုတွေအကြောင်းကိုသတိပေးပို့လိုက်ရပါမယ်ရှင
်။ဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။အားကစားခံတာမတိုင်ခင်မှာတော့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။အခုတလောမြန်မာနိုင်ငံကိုပြပကဧည့်သည်တော်တွေလာရောက်နေကြတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်အတည်နဲ့မြန်မာပြည်သူတွေရဲ့ဘဝအဆင်ပြေငြိမ်းချမ်းရေးအတွက်အထောက်ပံ့တစုံတရာဖြစ်စေနိုင်ပါသလားဒါမှမဟုတ်သူတို့နိုင်ငံတွေရဲ့အကျိုးစီးပွားတသက်အတွက်ပဲလားနောက်စစ်ကောင်စီအပေါ်မှာရောဘလို့များရိုက်ခတ်မှုတွေရှိနိုင်ပါသလဲမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားတဲ့မြမရေးသုံးသက်ချက်နားဆင်ရအောင်ပါရှင်
ရတော့ခင်ဗျာအခုမြန်မာနိုင်ငံကိုနိုင်ငံညာစံတမန်တွေဒီမျိုးစုံနဲ့လာနေကြတာတွေ့ရပါတယ်အဲ့ဒါနိုင်ငံညာကုစလေတွေပေါ့အစိုးရစံတမန်ဟုတ်တာလည်းဖြစ်မယ်တချို့လည်းပဲသူပုဂ္ဂလိကအစီအစဉ်လာကြတယ်ပေါ့လေအမေရိကန်ကလာတယ်ဂျပန်လာတယ်တရုတ်လာတယ်အခုထိုင်းကလည်းလာတယ်ဆက်သဖြင့်ဆိုတော့ဒီခီးစင်တွေဟာတိုက်ဆိုင်မှုဆက်သက်လားတူညီသောဥပဒေချက်တစ်ခုရှိရလို့များသုံးသပ်မိပါလား
တချို့ကိစ္စတွေကတော့တိုက်ဆိုင်မှုလို့ပြောနိုင်ပြီးတော့တချို့ကိစ္စတွေကတော့ရည်ရွယ်ချက်နဲ့ပြန်လည်ထိန်းကြီးတဲ့ counter balance သဘောမျိုးနဲ့လည်းပါနိုင်တယ်ဥပမာတရုတ်တန်နဲ့ဂျပန်တန်ပေါ့နော်သူတို့လာလာတွေကတော့ဒီနာဂါကအပေါ်မှာဆက်ဆံရေးကောင်းဖို့အတွက်ပြန်လည် counter balance ယူကြတယ်လို့ထင်တယ်ဘီဗစ်ချာစင်တို့လာလာကတော့သူကိစ္စနဲ့သူလာကြတယ်လို့ကျွန်တော်ထင်ပါတယ်
ဒီပင်တေဥလာတော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်။နောက်ဆုံးကြားတဲ့သတင်းတွေရရှိရင်တေဥဟာတရုတ်နဲ့အာဆီယံပြည်စုံမဲ့ပွဲမှာမြန်မာကိုတက်ဖို့အတွက်သူကဖိတ်ကြားတယ်လို့သိရပါတယ်။ဥယျာဆောင်ဟုတ်ပါလား။အဲ့ဒါကိုပထမဆုံး confirmation လို့ယူမ
ယ်။ဟုတ်ကဲ့ခင်ဗျာ။အေးတေဥကဒီဟာအတွက်ကိုတော်တော်လေးကြိုးစားတယ်လို့ကျွန်တော်တို့သိရတယ်။ဒီအစည်းအဝေးကလာမယ့်22ရက်နေ့လောက်မှာဘရူနိုင်းမှာလုပ်မှာ။အင်ဂျင်ကဘရူနိုင်းဖြစ်တဲ့အခါကျတော့ဘရူနိုင်းဒီအာဆီယံရဲ့ဥက္ကဋ္ဌကလည်းဖိတ်ဖို့လိုတယ်သူသဘောတူလို့ပို့လဲလိုတယ်လောလောလတ်လတ်ဒီမတိုင်နိုင်ကလေးမှာတဲ့အာဆီယံကနာဇာကအကြီးအကဲကိုနိုင်ငံကောင်းဆောင်ဖြစ်နေမဖိတ်ဖဲနဲ့ပတ်ထားတာရှိတော့ဒါဟုတ်ရုပ်ကသူနဲ့ဒီအာဆီယံတွေ့တဲ့အစည်းအဝေးမှာဒါဟုတ်သူကဖိတ်ချင်တယ်ဖိတ်ချင်တော့သူကအဲ့ဒီကိုအရင်သွားတယ်အနောက်စင်ကာပူကိုသွားပြီးတော့ပြည်တယ်အဲ့ဒီကပြီးမှကျွန်တော်နေပြည်တော်ကိုလာပြီးတော့သတင်းကောင်းပေးရင်နဲ့ထိတ်တာပေါ့လေ
အဲ့တော့တရုတ်ဟာစစ်ကောင်စီအခုလိုမဖိတ်ခင်မှာအာဆီယံတို့ဘရူနိုင်းတို့စင်ကာပူတို့ရဲ့သဘောတူညီချက်ကိုရယူခဲ့ပြီဆိုတဲ့သဘောပေါ့အ
ဲ့ဒါလိုယူဆရပါတယ်အဲ့ဒါလိုဟိုသူသဘောတူချက်မယူဘဲနဲ့တော့အဲနေပြည်တော်မှာဖိတ်ပါတယ်ဖိတ်ဖို့အတွက်ဘယ်လိုစီစဉ်ထားပါတယ်ဆိုတဲ့သတင်းကောင်းသူပြောနိုင်မှာမဟုတ်ဘူးပေါ့နော်အခုတော့အဲဖိတ်ခဲ့တယ်ဆိုတဲ့ဟာကိုဟိုကျွန်တော်ကြားပြရပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ညမှာအာဆီယံကအဓိကပြောထားတာကတော့သူတို့ဟာအတိုက်ခံနဲ့ဆွေးနွေးရမယ်ဆိုတဲ့သဘောနောက်ပြီးတော့သူတို့ကိုယ်စားလှယ်လိုင်းနဲ့ပဲဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာစစ်ကောင်စီဘက်ကအခြေမရတဲ့အတွက်ကြောင့်ဒီဟာကိုမဖိတ်ဘူးဆိုတာသိထားရပါတယ်ဆိုတော့အခုတရုတ်ကသွားပြီးတော့ပြောလိုက်တဲ့အခါမှာအဲ့ဒီအချက်ကိုသဘောတူညီမှုရခဲ့သလားသူတို့နဲ့အတိုက်ခံနဲ့သူတို့မတွေ့ရင်လည်းနေပါစေဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ကိုအာဆီယံစနားအတိုင်းစစ်ကောင်စီဘက်ကမလိုက်လျော့လဲနေပါစေဖိတ်ပါလို့များ green light ပေးလိုက်လားအဲ့လိုစဉ်းစားကြပါဘော
အဲဟုတ်ကဲ့ဗျာအဲ့ဒီကိစ္စတော့ဟိုပြုတ်တန်ကသွားဆွေးနွေးတဲ့အချိန်မှာတော့ဟိုကအာဒီကိစ္စကိုလည်းထည့်ပြောဖို့ထည့်ပြီးတော့တောင်းဆိုဖို့ဆိုတာတော့မှားလိုက်မယ်လို့ထင်တယ်သို့တော့ဒီဘက်ကအာဒီရတဲ့သတင်းပေါ့နော်ဒီဘက်က MP သတင်းဌာနကနေပြီးတော့တာဝန်အနေနဲ့အဲဗိုလ်ချုပ်ဇော်မင်းတို့ထွန်းလို့ရရတဲ့တင်အရာကတော့ဟိုတရုတ်နိုင်ငံမှာဆုံးဖို့ရှမ်းကဘာတွေပြောတယ်ဆိုတာမဖော်ပြဘဲနဲ့အဲနာဇာကာကနေပြီးတော့ဘာတွေရှင်းပြလိုက်တယ်ဆိုတာပဲပြောတယ်ဆိုတော့ကြည့်ရတာကတော့ဟိုတရုတ်တမ္မတ်ကပြောရရှိတာပြောတဲ့အချိန်မှာနာဇာကာကလည်းအဲသူတို့ရှင်းလုပ်ငန်းစဉ်9ရက်နဲ့ဒီမှန်ချက်9ရက်ဆိုတဲ့ဥစ္စာကိုပဲပြန်ပြီးတော့ထပ်ပြီးတော့ပြောဖို့ရတယ်ဆိုတော့ဟိုသူတို့လိုချင်တဲ့အဖြစ်တော့ဟိုရမသွားဘူးလို့ဟိုတတိထားမိတယ်အကူကြီးတွေလည်းဒေါ်လာတန်းတော့ထူသွားတယ်လို့ကြားလိုက်ရပါတယ်ဗ
ျဟုတ်ကဲ့သူတို့လူကျင်တဲ့အဖြေရမသွားဘူးဆိုတော့ဒီညမှာမြန်မာပြည်သူအများစုပေါ့လေမြန်မာပြည်ကဒီမိုကရေစီလိုလားလို့အခုတောင်းဆိုတိုက်ပွဲဝင်နေတဲ့လူတွေရောဆန္ဒရှိနေတဲ့ပြည်သူတွေရောသူတို့ရဲ့လူလားချက်ကိုလည်းပြောလို့ရတာပေါ့သူတို့ကလည်းပဲအတိုက်ခံနဲ့နှိပ်ပြီးတော့ဒီပြဿနာပြည်လည်ရေးကိုအဓိကအဖြစ်ပြောနေကြတဲ့အချိန်မှာဒီပြဿနာပြည်လည်ရေးအတွက်တစွန်းတစားရှေ့မရွေးပဲနဲ့လူသွားရဲဆိုတာတကယ်လုံပုံလုံးကြီးကနည်းနည်းအများပြည်သူဘုံဝင်ကြစီဟာနှလူသာဓုခေါဏညာဖြစ်ပါရဲ့လားခင်ဗျာအ
ဲဒီကိစ္စကလေးကိုပဲကြည့်ပြောလို့ရှိရင်တော့ပြည်သူလူထုအမြင်မှာတော့ဒါကျေနပ်စရာမရှိဘူးပေါ့သို့တော့သူတို့မှာတခြားကိစ္စတွေရှိသေးတယ်ဥပမာတရုတ်ပြည်အနေနဲ့လည်းမြန်မာနိုင်ငံမှာသူ့ရဲ့အဲဒီ one belt one road စီမံကိန်းနဲ့အရင် NLD အစိုးရလက်ထက်ကဆက်လက်မထိုးထားတဲ့စာချုပ်တွေကိုဆက်လက်ပြီးအကောင့်တွေပေါ်ဖို့သူတို့ဘက်ကလည်းလှုပ်ချင်တဲ့ဆန္ဒရှိတယ်နာဇာကာကလည်းနိုင်ငံသားရင်းနှီးမြှုပ်နှံမှုငွေတွေမျောနေတဲ့အချိန်ဆိုတော့နာဇာကာကလည်းအဲ့ဒါကို
ဟိုဖြစ်စေခြင်းဒီတော့ဒီဥပက္ကသူတို့ဖြစ်စေခြင်းတဲ့ဥစ္စာကိုတောင်းဆိုလိုက်မယ်လို့ထင်တယ်ခုကြီးတော့ကျွန်တော်သိရသလောက်ကဒီဥပက္ကလိုလားတောင်းဆိုတဲ့ကိစ္စမှာ NLD ပါတီကိုမဖြတ်သိမ်းတာတခုပဲကျွန်တော်တို့သိထားမိတယ်တန်တဲ့ဟာတွေကတော့ तू ကမရက်တဲ့အပြင်ဆက်ဆက်ပြီးတော့လောက်တာတရားဆွဲတာတွေကအခုနောက်ဆုံးဆိုရင် NLD ကောင်းဆောင်16ရောက်ရုပ်ောက်ပွဲမှာမတမတဲ့ကိစ္စတွေမှာသူတို့လည်းတာဝန်ရှိတယ်ဆိုပြီးတော့တရားဆွဲထားတယ်ဆိုတော့ပြုတ်ကဖြစ်စေခြင်းတဲ့ဟာဟိုသူကဆက်ကျင်ပြီးတော့လုံနေတယ်လို့ဖြစ်နေတ
ာဟုတ်ကဲ့ဆိုတော့ NLD ကဟုတ်ကဲ့
တပင်းကြီးကလွဲလို့ပေါ့နော
်ဟုတ်ကဲ့အဲ့တော့ကျွန်တော်တခုဒီမှာဒီလိုလေးကိစ္စနဲ့ပတ်သက်ပြီးတော့ညီကုန်းဆွေးကျင်တာကတော့နိုင်ငံတိုင်းဟာနိုင်ငံသားဆက်ဆံရေးမှာကိုယ်အမျိုးသားအကျိုးစီးပွား national interest ကိုပဲကြီးကြတာပါဒါမှလည်းဒီကိစ္စမှာတော့တရုတ်ကသူတို့အကျိုးပဲကြည်လွန်းတယ်မြန်မာပြည်သူတွေတကယ်မျှော်လင့်တောင်းတနေတဲ့ဘက်ကတစွန်းတစ်မှရွေးအောင်မဆောင်ရွက်နိုင်ငယ်ပဲနဲ့လှုပ်သွားတယ်လို့ပြောရင်မှန်လားခင
်အဓိကသူစိုးရိမ်နေတာတခုကဒီမြန်မာနိုင်ငံမှာသူယဉ်ညံ့နိုင်မှုတွေကဒီကိစ္စတွေမဖြစ်ခင်တော့ဖေဖော်ဝါရီလတနေ့မတိုင်ခင်တော့လက်လက်ကန်ပြိပကတ်တွေရှိနေပေမဲ့သူကသူ့ယဉ်ညုံနံမှုတွေကိုလုံခြုံစိတ်ချအောင်သူလှောက်ထားနိုင်တယ်အခုဒီပြိပကတ်အသက်ပေါ်လာတဲ့အခါမှာသူကစိတ်မချတော့ဘူးသူအကျိုးစီးပွားတွေကြီးကြီးမားဆိုးတဲ့အတွက်ကြောင့်မလို့ကျွန်တော်နိုင်ငံကိုငြင်းငြင်းချမ်းချမ်းနဲ့တစ်ဖက်ဒီကြေးကြေးလဲလဲနဲ့ချစ်ဆက်သွားနိုင်မဲ့လမ်းကိုသူတွန်းပို့နေတာပေါ့အဲ့တော့တစ်ဖက်စလုံးကအဲ့လိုလှုပ်လို့တိုက်တွန်းလို့မရဘူးသူသတင်းတော့နာဇက်ကဘက်ကိုတိုက်တွန်းနားချလို့မရဘူးဆိုရင်တော့သူကသူ့လုပ်ငန်းနေသူ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံစိတ်ချရအောင်တော့သူကတနည်းနည်းနဲ့တော့လုပ်လိုက်မယ်လို့ကျွန်တော်ကကျင်းနေတယ်ဆိုတာကတော့ဗျာဟိုတစ်ဖက်ကအဲ့လိုနားမထောင်ဘူးပြန်ကန်တယ်ဆိုလို့ရှင်ပြုတ်ကအပေါ်မှာပြည်ပြည်တော်တော်ချင်းချင်းရှားရှားဘာမှမပြောဘဲနဲ့သူကတစ်ဖက်ကိုလည်းသူ့ကိုမကန်အောင်သူကအကူအညီပေးလိုက်တာမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးအခြေအနေမျိုးဖြစ်လာရင်တော့ဒါကကအနေနဲ့ပြဿနာတော့ကြီးငင်ဆိုင်ရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုသတိကျနေတာဂျပန်ငင်းရဲ့အကျိုးဆောင်မစ္စတာဆာဇကာဝါအခုသူလာတဲ့ဆိုတော့သူတို့နှစ်ယောက်လည်းပဲတော်တိုက်ဆိုင်နေပါတယ်ဦးရဲတော်ကလည်းဆိုတော့ပြောခဲ့တယ်သူတို့ညီတဲ့အကျိုးသူတို့ကိစ္စတွေရှိတယ်ဆိုတော့ဒီခိုင်မာဖြစ်နေတဲ့အေအေနဲ့ကိစ္စလူတွေကအေအေကိုတရုတ်ကနောက်ကကြိုကင်ထားတယ်အစိမ်းမြောက်ကတိုင်းသားအင်အားစုတွေလိုပဲအေအေဟာလည်းပဲထိုးထီးကြောင်းမလို့သတ်မှတ်ကြဒါပေမဲ့ဒီငင်းငင်းရေးကိစ္စတွေမှာတရုတ်ကတည်းဂျပန်ကပုံပြီးချီလန့်ဆက်နေတယ်လို့ဖြစ်နေပါလားခင်ဗျာအခုလောလောဆယ်ဖြစ်တဲ့ကိစ္စတွေမှာလည်းမစ္စတာဆာဇာကာဝါကအိမ်မှာကိုယ်တိုင်နှစ်ဖက်ကိုသွားတွေ့ရတယ်ရှိရဲဆိုတော့ဒီအရေးမှာတော့တရုတ်ကဂျပန်ကပုံပြီးထိရောက်နေတယ်လို့ပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာကတော့ဟိုအခုလှုပ်ရှားတဲ့လှုပ်ရှားမှုကိုကြည့်ရင်တော့ဂျပန်ကရှေ့ရောက်နေပြီလို့ပြောနိုင်ပေမဲ့တရုတ်ဘက်အနေနဲ့ကြတော့လေအဲ့လိုရှေ့ထွက်စရာမလိုတော့ဘူးဆိုတဲ့အနေထားလို့ကျွန်တော်အထင်နဲ့သူ့ရဲ့အဲ့ဒီရခိုင်ကြောက်ပြင်းတဲ့စိတ်ကားနေပြီးတော့အိန္ဒိယသမုဒ္ဒရာကိုထပ်မဲ့ထပ်ပေါက်ကအစိုးရကြတဲ့ကြိုပြီးတော့ဒါတွေလှုပ်နေကြဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီနေရာမှာသူစိတ်ချလက်ချဖြစ်နေပြီလားဆိုတော့ဘာမှသူကလှုပ်ကြမလို့တော့ဘူးဆိုတဲ့အနေထားဒါပေမဲ့အဲ့ဒီနေရာမှာအိန္ဒိယကလည်းအဲ့ဒီရခိုင်ဒေသနဲ့ချင်းပြည်နယ်ကိုဖြတ်ပြီးတော့သူကအရှိမျောက်ကိုသူကဒီရေလန်းပုံလန်းဖောက်ချင်တာအဲဖောက်လဲဖောက်နေအဲ့ဒီနေရာမှာအိန္ဒိယကအနောက်ရှက်တွေတွေ့တယ်အိန္ဒိယနဲ့ဂျပန်တဲကလည်းဘလို့ဆက်ဆက်ရှိတုံးဆိုတော့အိန္ဒိယက look east act east policy ရမြန်မာကိုဖြတ်ပြီးတော့ခိုင်းတို့ဗီယက်နမ်တို့ကနေပြီးတော့ဂျပန်ကိုသူကဆက်ချင်တာအဲ့လိုဆိုတဲ့အခါကျတော့ဒါဂျပန်ကတော့အမှန်ကဒေသမှာသူနဲ့အဆင်ပြေလို့ရှိရင်ဘာပဲဖြစ်ဖြစ်အိန္ဒိယနဲ့လည်းအဆင်ပြေအောင်တော့သူ့ရဲ့ယဉ်ကျေးမြုပ်နှံမှုတွေဘာတွေလဲသူဩဇာရှိနေအောင်ပေါ့နော်အဲ့လိုကြိုးစားတယ်လို့ထင်တယ်နောက်တစ်ချက်ကနာဇာကအသုံးချလိုက်တာပေါ့ဒီလာတဲ့ဘီလ်ရစ်ချ်ဆင်ကောဆာဇာကာဝါနှစ်ယောက်လုံးက NLD လက်ထက်မှာလာသွားပြီးတော့အဆင်မပြေဖြစ်သွားကြတဲ့လူတွေဆာဇာကာဝါပထမအကြိမ်လာသွားပြီးတော့ဒီဘက်ကိုညှိပြီးတော့အေအေတို့ဘာတို့နဲ့တွေ့ရက်ဖက်ဖွဲ့စည်းတင်တဲ့တွေ့ပြီးတော့ညှိပြီးတဲ့အခါကျတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေတွေသူဖန်တီးပေးပါပြီအဲ့ဒါလုပ်ခွင့်ပေးပါလို့ပြောတာတောင်မှ NLD အစိုးရရွေးစရာရွေးကောက်ပွဲကျင်းပမပေးခဲ့ဘူးဆိုတော့အဆင်မပြေဘူးတခါဘေးရီးဆွေးချမ်းစင်မှာလည်းသူတောင်းဆိုတဲ့ကိစ္စအဆင်မပြေတဲ့အချင်းအဲဒီ
တော့
ခံလိုက်ရတာပေါ့ အခုနတ်ဆက်ကအဲ့အစင်မပြေတဲ့လူမျိုးလုံးကိုအစင်တောင်သူကနိုင်ငံရေးအတုံးချဒါလို့ပြောရမှာပေါ့လေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြတာကိုညီကုန်းချုပ်ပြောမှာဆိုရင်ဒီနိုင်ငံသားကပုဂ္ဂိုလ်တွေအခုတော်တော်လေးဆက်သွက်လွက်လဲလာနေကြတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီကိုကျွေးရတဲ့သူတို့ရဲ့အကျိုးစီးပွားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားကိုပို့ပြီးတော့ဖြစ်ထွန်းစီတယ်လို့သုံးသပ်ပြီးညီကုန်းချုပ်ပြမယ်ဆိုရင်မှန်မလားခင်ဗျာ
အဲဟုတ်ကဲ့အဲ့လိုပြောလို့ရပါတယ်ဒီသူတို့အကျိုးစီးပွားကောင်းကောင်းဖြစ်တယ်အောင်မြင်တယ်လို့ပြောနိုင်တယ်လို့စစ်ကောင်စီဘက်ကကျတော့ပို့ပြီးတော့အပြတ်ထွက်သွားတယ်လို့သုံးသပ်မယ်လို့ကျွန်တော်တော့ထင်ပါတယ်
ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်ထားတဲ့အားကစားခန္ဓာနားဆင်ရအောင်ပါ
ကာနာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလာဘောလုံးပွဲအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထပ်ပြီးတော့ထွက်လာပါပြီ2022ကမ္ဘာဖလာခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာဆက်ကစားကြတာမှာရာဇောဖြင့်သစ်စပိန်အင်္ဂလန်ဘယ်လ်ဂျီယံခရိုရှားဆာဘီယာနဲ့ဆွစ်ဇာလန်အသင်းတွေခြေစစ်ပွဲအောင်ခဲ့ကြပါတယ်တောင်အမေရိကဇုံဘက်မှာတော့ဘရာဇောနဲ့ကိုလံဘီယာတို့နိုမာ7ရက်နေ့ကကစားခဲ့ကြတာမှာဘရာဇောကကိုလံဘီယာကိုတကူးကိုမရှိနဲ့နိုင်ပြီးတော့ဘရာဇောအတွက်တလုံးနဲ့သောအနိုင်ဂိုးကိုတော့လူကတ်ပါခေတာကသွင်းခဲ့တာပါဘရာဇောသင်းဟာ12ပွဲကစားပြီးချိန်မှာ17ပွဲနိုင်2ပွဲသီး34မိနစ်နဲ့တောင်အမေရိကဇုံကနေပထမဆုံးခြေစစ်ပွဲအောင်လာတဲ့အသင်းဖြစ်လာခဲ့ပါတယ
် Sim, claro, agora classificado podemos já comemorar e nos preparar ainda mais para a Copa do Mundo que tá cada vez mais perto.
ခုကျွန်တော်တို့ခြေစစ်ပွဲအောင်သွားပါပြီ။ဒါကြောင့်ကျွန်တော်တို့အောင်ပွဲခံပြီးတော့ကမ္ဘာဖလားတွယ်လဲစတင်ပြင်ဆင်နိုင်ပါပြီ။ကျွန်တော်တို့အတင်းသားတွေကလည်းပို့ပြီးတော့စုစုစည်းစည်းနဲ့ရှိလာနေပါပြီ။ဒါကကျွန်တော်တို့အတွက်ရည်ကြီးပါတယ်။အိမ်ခွေးမှာအခုလိုကျွန်တော်တို့ပိတ်သက်တည်းရဲ့အားပေးမှုကြောင့်ကျွန်တော်တို့နိုင်ရခဲ့တာပါ။
ဥရောပဇုံဘက်မှာတော့နိုမာ73ရက်နေ့ကပြင်သစ်ကကာဇက်စန်ကို89ဂိုးရှိဘယ်လ်ဂျီယံကအက်စတိုးနီးယားကို3ဂိုးတကိုးနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်ခဲ့ကြပါတယ်။အနည်းငယ်ငယ်ကကစားတဲ့ခရိုအေးရှားနဲ့ရုရှားပွဲမှာတော့ရုရှားဘက်က9ဂိုးကိုသွင်းတဲ့တကိုးတည်းနဲ့ခရိုအေးရှားကနိုင်တော့တာကြောင့်ရုရှားကိုကျော်တက်ပြီးတော့23မှတ်နဲ့အုပ်စုပထမရပြီးခြေစစ်ပွဲအောင်ခဲ့ပါတယ်။အောက်စုဘီကစပိန်နဲ့ဆွီဒင်ပွဲမှာတော့စပိန်ကပွဲပြီးကနေမှမိုရာတာသွင်းတဲ့ဂိုးနဲ့တကူးကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပေမဲ့ပေါ်တူဂီအသင်းကတော့အိမ်ခွေးမှာဆာဗီယာကိုရှေ့ကနေဥဆောင်နေပြီးမှပွဲပြီးကနေပေးလိုက်ရတဲ့ဂိုးနဲ့ငကိုးကိုနဲ့ရှုံးတာကြောင့်ဆာဗီယာကကျော်တက်ပြီးတော့အောက်စုပထမနဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။တကယ်လို့ဒီပွဲမှာပေါ်တူဂီအနေနဲ့တည်ကြခဲ့ရင်တော့မှခြေစစ်ပွဲအောင်မှာဖြစ်ပေမဲ့ရှုံးသွားတဲ့အတွက်ရှုံးထွက်ဆင့်ကိုဆက်ပြီးတော့ကစားရမှာဖြစ်ပါတယ်။တရုတ်လိုက်ကကစားတဲ့ပွဲတွေမှာတော့ဥရောပချန်ပီယံအီတလီကမြောက်အိုင်လန်နဲ့ဂိုးမရှိသေးကြသွားပြီးတော့ဆွစ်ဇာလန်ကဘူလ်ဂေးရီးယားကို၄ဂိုးကိုမရှိနဲ့နိုင်သွားတာကြောင့်ဆွစ်ဇာလန်က18မှတ်နဲ့တိုက်ရိုက်ခြေစစ်ပွဲအောင်ပြီးတော့အီတလီကတော့ပလေးအော့ဖ်ကျောင်းထွက်ဒုတိယဆင့်ကိုကစားမှာဖြစ်ပါတယ်။အုပ်စုအိုင်မှာတော့အင်္ဂလန်ကဆာမာရီနိုကို10ဂိုးကိုမရှိနဲ့နိုင်ပြီးပိုလန်ကဟန်ဂေရီကို2ဂိုးတကိုးနဲ့ရှုံးပါတယ်။ဒါကြောင့်အင်္ဂလန်က26မှတ်နဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။2022ကမ္ဘာဖလားအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာချိန်မှာပဲကာတာကမ္ဘာဖလားအတွက်လန်ဒန်အခမ်းအနားကိုလည်းဒိုဟာမြို့မှာဒိုမာ14ရက်နေ့ကလုပ်ခဲ့ကြပါတယ်ဒိုဟာမြို့စိတ်ကမ်းမှာဒီအခမ်းအနားကိုလုပ်ခဲ့တာဖြစ်ပြီးတော့အိမ်မှာတော့အိမ်ရှင်ကာတာနဲ့အတူအဲ့ဒီရက်မတိုင်စောပိုင်းကကမ္ဘာဖလားခြေစစ်ပွဲအောင်ထားတဲ့ဂျာမနီဘရာဇောဒန်မတ်ပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကတန်တမာနေကိုယ်စားလှယ်တွေတက်ရောက်ပြီးတော့သူတို့နိုင်ငံရဲ့အလံတွေကိုလွှင့်တင်ခဲ့ကြပါတယ်
احنا الان في مهرجان رفع الاعلام ترحيبا بالدول المتاهله لكاس العالم 2022
في قطر قاعده نغما جيبا من 2022 قبال فلاغو تشيسي بوي اون دار နိုင်ငံတွေကိုကြိုဆိုတဲ့အနေနဲ့ဒီအလန်တင်အခမ်းအနားကိုလုပ်တာပါဒီထဲမှာဂျာမနီအသင်းပါပါတယ်နောက်ပြီးဘရာဇီးဘယ်လ်ဂျီယံပြင်သစ်အသင်းတွေခြေစစ်ပွဲအောင်လာပြီးဖျားသခင်ကကောင်းကြီးပေးတဲ့အသင်းတွေမကြာခင်မှာထပ်ပြီးရောက်လာမှာပါကျွန်တော်တို့အနေနဲ့နိုင်ငံတကာမှာတကယ်ကိုပျော်ရွှင်စရာကောင်းတဲ့ကမ္ဘာဖလားကြီးဖြစ်နိုင်မှုအတွက်စီစဉ်နေပြီးဒီမှာရှိတဲ့လူတွေကလည်းအသင်းတွေကိုကြိုဆိုကြမှာပါအခုကစပြီးပြိုင်ပွဲကျင်းပဖို့ကတစ်နှစ်လောက်သာလိုတော့ပြီးဒီပွဲကိုကာတာပြည်သူတွေကလည်းပျော်ရွှင်စွာဆင်နွှဲကြမှာဖြစ်ပါတယ်
ရှင်းလင်းမှာကျင်းပမယ့်ကာတာကမ္ဘာဖလားကိုတော့ကာတာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်ပုံမှန်ကျင်းပနေကြဂျွန်လမှာ ကျင်းပါမှာမဟုတ်ပဲအပူချိန်သက်သာတဲ့နိုဝင်ဘာ27ရက်နေ့ကနေဒီဇင်ဘာ17ရက်နေ့အထိကျင်းပါမှာဖြစ်ပါတယ်။ရှေးလေပိုင်းဒေသမှာကမ္ဘာဖလားကိုတစ်ခါမှမကျင်းပဘူးသေးတာရဲ့ပြီးတော့ပုံမှန်ကျင်းပနေချိန်မဟုတ်တဲ့ဥရောပဘောလုံးရာသီတစ်ဝက်လောက်မှာကြားဖြတ်ပြီးတော့ကျင်းပါမှာဖြစ်တဲ့အတွက်ဒီကမ္ဘာဖလားပွဲနဲ့အသင်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေအကျိုးဆက်တွေရှိလာမလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ဇန်နဝါရီဘက်မှာတော့ဆွစ်ဇာလန်နိုင်ငံကနာမည်ကြီး Roger Federer ဟာလာမယ့် Australian Open Tennis ပြိုင်ပွဲနဲ့လွှဲချော်နိုင်တယ်ဆိုပြီးတော့သူ့ရဲ့နီးပြားကပြောလိုက်ပါတယ် Federer ဟာ Australian Open မှာကစားဖို့အတွက်အချိန်မီကြန့်ခိုင်လာဖို့မဖြစ်နိုင်ဘူးလို့နီးပြား Ivan Lubicic ကပြောပါတယ
် Veramente poche, veramente poche perché sei ancora in fase di riabilitazione, conoscendo lui vuole essere pronto al 100% di poter vincere il torneo
Yudaro Joy no tu a pian bue ko nan ya ko twel le tia ya kai no pi wa a sin the phit chin le so ra ye ti lo tu a pon man dai ka za ni ko twel pian thu daw le sin ma mi shi ni bi lo ka za ni mo khwin ye ka nan nan le be shi ba Australia Open ga ro mo phit nai bu lo chin lo chin ma le dai me tu a ni ne ti ti chin si shi set twa ma ba tu a ku so twel 40 shi bi so lo pian pi lo pon man dai phit ko ga အရင်လိုပေါ့ပဲကြားတဲ့အတွက်ကျွန်တော်တို့အနေနဲ့စိတ်ရှည်ဖို့တော့လိုပြီးတော့ဖြည်းဖြည်းချင်းလုပ်သွားရမှာပေါ့
အခုလောလောဆယ်မှာတော့ဂျိုကိုဗစ်ဖက်ဒရယ်နဲ့နဒါလ်တို့၃ယောက်စလုံးဟာ Grand Slam ကိုအကြိမ်၃၀စီနဲ့အများဆုံးရထားတာလဲတူနေတာကြောင့်တကယ်လို့ဖက်ဒရယ်ဝင်ပြိုင်နိုင်ပြီးတော့၃ယောက်စလုံးသာကစားနိုင်ခဲ့ရင်တော့ဒီပွဲကလည်း Grand Slam ကိုအကြိမ်၃၀စီနဲ့အများဆုံးရထားတဲ့သူ၃ယောက်စလုံးပြိုင်တဲ့ပထမဆုံးပွဲဖြစ်လာမှာပါဒါကြောင့် Australian Open Tennis ပြိုင်ပွဲတောင်းဝန်ရှိသူတွေဘက်ကတော့သူတို့၃ယောက်စလုံးပြိုင်နိုင်ဖို့ကိုပြောလင့်နေကြပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဗိုလ်တပူးညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးတတ်တော်မှာမို့ဗိုလ်တပူးညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင်။
ဘရီဂန်ဆန်နစင်သမားဒန်နီဖန်စတာဟာအင်္ဂါနေ့ညဘက်ကမီရှိဂန်ပြည်နယ်ဟန်တင်တန်ဝူးစ်မြို့ကသူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။သူ့ရဲ့ဇနီးဖြစ်သူကတော့မြန်မာနိုင်ငံမှာကြံနေခဲ့ပြီးတိတ်မကြခင်မှာပြန်လာဖို့လင်းရင်လက်မှတ်ဝယ်ပြီးပြီလို့ဒေသတွင်းသတင်းဌာနတစ်ခုကဖန်စတာကပြောတဲ့အကြောင်း AP သတင်းမှရေးထားပါတယ်။ဒန်နီဖန်စတာဟာမေလ24ရက်နေ့ကရန်ကုန်မြို့ကနေပြန်ထွက်ဖို့နေစရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးပုံမှန်5ခုနဲ့တရားစွဲဆိုခံခဲ့ရတာပါ။ဒူမာလာ၁၂ရက်နေ့မှာထောင်ဒဏ်၁၁နှစ်ချမှတ်ခံရပြီးတဲ့နောက်ဒူမာလာ၁၅ရက်နေ့မှာပြစ်ဒဏ်အားလုံးကနေလူငယ်ဝင်ပေးပြီးတော့ပြည်နယ်နဲ့ပေးပြီးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။ဆီယနာဒိန်းထားတဲ့မြန်မာနိုင်ငံမှာလူမှုအခြေအနေတွေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြည်ပြောင်းလဲရေးလုပ်ငန်းတွေပြန်ဆနိုင်ရေးကြိုးပမ်းမှုတွေမှာဒီဥက္ကဋ္ဌကနိုင်ငံတကာတိုင်းဝိုင်းနဲ့အတူလက်တွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံကိုလောလောလတ်သွားရောက်ခဲ့တဲ့တရုတ်နိုင်ငံရဲ့ဌာနအာရှဆိုင်ရာအထူးတန်တမန်စွန်ဂေါ်ရှန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးဌာနမှမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတင်မေးမြန်းချက်ကိုပြောခွင့်ရကြောင်လီကျန်းကဖြေကြားခဲ့တာဖြစ်ပါတယ်။ Pfizer ကုမ္ပဏီကစံသက်စေကိုဗစ် -19 ရောဂါကူးစက်တဲ့တောက်ဆေးသစ်ဒေါ်လာ5ဘီလီယံဘူးသမ္မတဂျိုးဘိုင်ဒန်ဆိုရကဝယ်ဖို့စီစဉ်နေတယ်လို့အမေရိကန်သတင်းတွေကပြောကြပါတယ်။ဒီအခြေအတွက်ဟာကူးသမှုပေါင်း10သန်းအတွက်လုံလောက်တဲ့ပမာဏဖြစ်ပါတယ်။နိုင်ငံပေါင်း96နိုင်ငံကအာနိသင်တူဆေးဝါးထုတ်တဲ့ကုမ္ပဏီတွေကို Pfizer ကုမ္ပဏီကစံသက်နေတဲ့ကိုဗစ် -19 ရောဂါအတွက်တောက်ဆေးကိုထုတ်လုပ်ဝင်ပေးဖို့ဂျနီဗာခြေဆိုင် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်တရလက်မှတ်ထိုးပြီးပြီလို့ Pfizer ကကြေညာပြီးနောက်တက်မှာပဲ American ကစီးဝယ်ဖို့စီစဉ်နေတဲ့တဲ့င်းထွက်လာတာဖြစ်ပါတယ်။ COVID ကာကွယ်ဆေးထိုးဖို့ငင်းဆန်ကြတဲ့ American ရေတပ်သားတွေအနေနဲ့မိခင်တရင်ကနေတိကျခွင့်ထုတ်ခံထားရနိုင်တယ်လို့စစ်မှုထောင်ခံစားခွင့်တချို့လည်းဆုံးရှုံးနိုင်တယ်လို့ရေတပ်ကမူဝါဒအသစ်ထုတ်ပြန်ချက်မှာပါရှိပါတယ်။ရေတပ်သားတွေအလုံးပြည်ဝကာကွယ်ဆေးထိုးအောင်မယ့်နေ့ကနိုဝင်ဘာလ28ရက်နေ့ဖြစ်ပါတယ်ခင်ဗျာ။
နိုမာလာ28ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်းမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့မီကယ်ဒူဘင်စကီနဲ့ PJ အီလီယက်စ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လူရဆန္ဒပြကြပါစီရှင
်
This program has come to you from the Voice of America, Washington.